내가 보기에 너는 누구 당근을 세지지 않나? 도망은 니가 야노르 바가 누 미루노가 간이데 비나 비나노가 마 대야호비 대야호라니 징가마 돈난다 피데 들어가 니디야 나유이네 벨로시 아기안시리 피라드레 니 도망은 니가 야노 허자 뼈다 소소마 니디 디야 제드나로 니가 오 시예킹 လူပြည့်စင်အချိန်အခါကငါယဟန်ဘောနဲ့ကြည်ချံကြုတ်ကိုပွားများအထုတ်ခဲ့တဲ့ဗိမာသရိယာအမြင်ရနေတဲ့ကျင့်ဝတ်တွေပါလားလို့ဒီလိုစိတ်ထဲမှာအကြံစီဖြစ်ပေါ်လာတယ်အဲဒီလိုအကြံစီဖြစ်ပေါ်လာတဲ့အချိန်အခါမှာဘာဖြစ်တယ်လဲရန္တောဘိကဝေတတုပ္ပါဒအထံတောတတောခိဗ္ဗမေဝဝိသေသဂါမိဟောတိဘိကဝေစေတယံတို့တတုပ္ပါဒတရားတော်ကိုဉာဏ်ဖြင့်တရားတော်ကိုအစဉ်လျောက်၍ရှုပွားသုံးသတ္တသောတတိယဖြစ်ပေါ်ခြင်းသည်တန်တော်နှုံးနေလသည်ဤပဋ္ဌာခေါ်တကယ်စဉ်လင်းဖြင့်မှမူကသုံးသတ္တုနတ္တဖြစ်သောတတ္တဝသည်ခိဗ္ဗမေဝရှင်ဉာဏ်စွာသာလျှင်ဝိသေသဂမ္မိတရားတို့တရားမြတ်ကိုဝိသေသဂမ္မိမဉ္ဇဉ်ဘုံဉာဏ်နိဗ္ဗာန်ဆိုသည့်တရားတို့တရားမြတ်ကိုဉာဏ်စွာရလျက်ဖြစ်သည်ဟောတိဖြစ်၏ဓမ္မဂတိကဆရာတော်ဘုရားဟောကြားပြတာဆုံးဆုံးမှနေတဲ့တရားတွေကိုနာယူရင်းဖြင့်စိတ်ထဲမှာအော်ဒီတရားတွေကငါရှေ့ရခင်လူဖြစ်စဉ်အချိန်အခါတုန်းကညဟန်းဘွားနဲ့ငါကြည်ကြံကြောက်ကိုပွားများအထုတ်ခဲ့တဲ့တရားတွေပဲလို့ဒီလိုစိတ်အကြံစီဖြစ်တဲ့အခါမှာဒီတရားတွေကိုညာဖြင့်အစဉ်လျောက်ပြီးရှုပွားသုံးသပ်လိုက်တယ်။တရားတော်ကိုညာဖြင့်အစဉ်လျောက်ပြီးရှုပွားသုံးသပ်နေတဲ့တတိဖြစ်တာကရှိသေးတယ်တကယ်စင်စင်အဖြစ်ပြောကြဆိုဆိုရင်မဉ္ဇဉ်ဘုံညာနိဗ္ဗာန်ဆိုတဲ့တရားဒုတိယမြတ်ကိုလင်းလင်းမြန်မြန်ကြီးရရှိနိုင်ပါလေ။ဒါကဘုရားရှင်ရဲ့ပထမအမဂန်ချက်ပဲနော်။ဒီလိုခိုင်လုံတဲ့အမဂန်ချက်မျိုးလေးတွေရရှိအောင်ဦးဇင်းတို့သာသနာတော်နဲ့တွေ့ကြုံတဲ့ကြိုးစားထားဖို့မလိုဘူးလား။ဒီလိုအပ်တယ်။ဘုရားဆိုတာဒီနေ့အဆုံးခံကြရအောင်မှာဖြစ်ပါတယ်နော်။ဘယ်နည်းဘယ်ရဲ့ဆိုတာအတိအကျမသိတော့လဲ။ဒီနေ့တော့သိကြမယ်ဆိုတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်။မသိတဲ့တတ္တဝါဆိုတာလောကမှာသင်္ချာမရှိကြဘူး။သင်္ချာမရှိတဲ့အချိန်ခါကျတော့ဒီမသိခင်စัจ जा လေးမှသာလျှင်ဒီတရားတွေကိုမိမိတို့ကအကျင့်ကြံကြုတ်ကိုပွားများအထောက်အခွင့်ဆိုတဲ့အခွင့်အလမ်းရနိုင်ပါတယ်။မသိမိစัจ जा ဆိုတာကလည်းကျမ်းမှနေပါမှာပါနော်။မကျမ်းမှခြင်းအစရှိတဲ့ယောဂဝိရဏတစ်ခုခုကဆွဲကပ်ပြီးနှိမ့်ဆက်နေခဲ့မယ်ဆိုရင်လေဒီတရားတွေကိုအကျင့်ကြံကြုတ်ကိုပွားများအထောက်နိုင်တဲ့အခွင့်အလမ်းတွေမိမိမှာဆုံးရှုံးမသွားနိုင်ဘူးလား။ဟုတ်နေနေအေးဒီတဲ့ပို့ပြီးတော့ဒီလရီကမဆင်းကျဘူးဒီလရီကညနှောနေပြီဆိုလို့ရှိရင်လည်းပို့ပြီးတော့အစဉ်တန်းနဲ့နှိပ်သွားနေပါတယ်နော်ဒီခါမှာဘုရားရှင်ကဥပမာလေးတစ်ခုနဲ့ဆက်ပြီးခေါ်တယ်စေတယံတို့ဖြစ်တဲ့ဖြစ်ရနိုင်ခိုင်ပေါ်ရလောကဥပမာတစ်ခုကိုငါပြန်ဟောမယ်စီတံမကျွမ်းကျင်လိမ္မာနေတဲ့ယောက်ျားတို့ကအတွင်းရှိတဲ့ခီးကာလတစ်ခုသွားပြီဆိုကြလို့လမ်းခုလတဏျာရောက်တဲ့အချိန်ခါမှာစီတံတစ်ခုကိုကြားလိုက်ပြီကြားလိုက်လို့ရှိရင်တို့စီတံမကျွမ်းကျင်လိမ္မာနေတဲ့ယောက်ျားတို့ကဒီအတန်ကြားလိုက်တာနဲ့ဒီစိမ့်နေတဲ့စီတံဟုတ်လေသလားစီတံမဟုတ်လေသလားဆိုပြီးဒီလိုတွေ့တော့ယုံမှမှုတန်တရားတွေဒီပုဂ္ဂိုလ်တန်တမ်းမှဖြစ်နိုင်လေလားမဖြစ်တော့စီတံမဲ့လို့ယတိပြတထစ္စဆုံးဖြတ်နိုင်တဲ့စွမ်းအင်တွေသူပုဂ္ဂိုလ်ရဲ့တန်တမ်းမှာပေါ်လာတယ်။ဘာကြောင့်လဲ။စီတံဘတုကကြံ့ကျင်လိမ္မာတဲ့ပုဂ္ဂိုလ်ဖြစ်ခဲ့တယ်။အေးဒီပုံစံအတိုင်းပဲ။ငါဗျာရှင်ရဲ့တရားတော်တွေကိုသင်သိကျင့်သိခေါ်တဲ့အကြံ့မြင့်ဘုဒ္ဓတန်နှစ်မျိုးနဲ့တကယ်လက်တွေ့ကျင့်ကြံကြုတ်ကိုပွားများအထောက်တဲ့တမ္မာတ္တိဉာဏ်အမြင်ရှိနေတဲ့တရားကောင်းတော်အုပ်နတ်ပြည်နတ်လောကရောက်သွားတဲ့အချိန်ခါမှာသူရဲ့တန်တမ္မတရားပုတ်အစုတွေကသင်္ချာပေါ်လွင်ပြီးတော့မလာဘူးပဲထပ်ပြီးတော့ဒါပေမဲ့လို့လူပြည်လူလောကကတကောအိဒီပါနဲ့ပြည့်စုံနေတဲ့စိတ်ကိုနေနေနေနေလေ့ကျင့်ထပ်ပြီးတဲ့ဓမ္မဂတိကယဟန်တော်တစ်ပါးကနတ်ပြည်နတ်လောကကိုတက်ပြီးတော့တရားဟောလိုက်တဲ့အချိန်ခါမှာဒီဓမ္မဂတိကယဟန်တော်ဟောကြားပြတာဆွဆုံးမှနေတဲ့တရားတွေကိုနတ်ကြားရင်ဖြင့်ထိုနတ်သားရဲ့တတ်တယ်နတ်သားဖြစ်တဲ့တတ်တော်ရဲ့တန်တမ္မဘယ်လိုစိတ်အကျဉ်းအစီးတွေပေါ်လာတယ်အော်ဒီဓမ္မဂတိကယံတော်ဟောကြားပြတာဆိုဆုံးမှနေတဲ့တရားတွေဟာရှေ့ရခင်ငါလူပြည့်စင်အချိန်ခါတုန်းကဘုရားရှင်ရဲ့သာသနာတော်အတွင်းမှာရှင်ဟန်းဘွားနဲ့ငါကိုယ်တိုင်ကြည့်ကြကြုပ်ပွားများအထုတ်ခဲ့တဲ့တရားတွေပဲလို့ဒီလိုစိတ်ထဲမှာအကြံပေါ်လာတယ် ပေါ်လာဒီနေ့ဒီပိန်နေတဲ့မိမိရှုပွားသုံးသခဲ့ဘူးတဲ့ဒီတရားတွေကိုဉာဏ်ဖြင့်အစဉ်လျောက်ပြီးရှုပွားသုံးသလိုက်တဲ့အချိန်ခါတရားတော်ကိုဉာဏ်ဖြင့်အစဉ်လျောက်ပြီးရှုပွားသုံးသနေတဲ့တတိဖြစ်တာကသိသိတယ်တကယ်စင်စစ်ပြောကြဆိုဆိုတော့မဉ္ဇဉ်ဘုံဉာဏ်နိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်ကြီးကိုလင်းလင်းမြန်မြန်ကြီးရရှိနိုင်ပါれဆိုပြီးဒီလိုမျက်စိအာမခံထားတယ်ပြီးတော့ဒီနေရာမှာတချို့ကမင်းကြတယ်အဲ့ဒီလိုပုဂ္ဂိုလ်တွေဟာမြန်မာများယုတ်ဒီနန္ဒီကိုလက္ခဏာရတပိစုပ္ပန္နပရခဏီအဖြစ်စနစ်တကျတည်ရှိဖို့အချိန်ကြီးရရှိနိုင်ပါမလဲလို့တချို့ကဒီလိုကတ်တာပြီးပြောတယ်နော်မိမိတို့နဲ့တော့သွားပြီးနှိုင်းရှင်လို့တော့မရပါဘူးဒီပုဂ္ဂိုလ်တွေကလွန်ခဲ့တဲ့အတိတ်ဘဝယဟန်ဘဝမှာယုတ်နာကြောင့်ကြောင့်သင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်းတင်ပြီးတော့တဏှိဝိပဿနာဉာဏ်ကြီးကိုရှုပ်ပွားသုံးသပ်နိုင်တဲ့ဝိပဿနာဒီကိုသူဘဒုက္ခနိုင်တဲ့သူတော်ကောင်းကြီးဖြစ်တဲ့အတွက်ရင့်ကျက်တဲ့ဝိပဿနာဉာဏ်ဉာဏ်ရည်ထားပြီးသူတော်ကောင်းကြီးဖြစ်ကြပါတယ်။အဲဒီသူတော်ကောင်းကြီးအဖို့ကအခုလိုနတ်ပြည်နတ်လောကရောက်ရှိသွားတဲ့အချိန်ခါမှာဒီတရားတွေကိုပြန်ပြီးရှုပ်ပွားသုံးသပ်လိုက်တဲ့အချိန်ခါလွယ်လွယ်လေးနဲ့ဒီတရားတွေကသူတို့ရဲ့ဉာဏ်ထဲမှာထင်နေတာပါ။တရားတော်ကိုဉာဏ်ဖြင့်အစဉ်လျောက်ပြီးရှုပ်ပွားသုံးသပ်တယ်ဆိုတာကရှင်ရခင်ကလူဖြစ်စဉ်အချိန်ခါမှာယုတ်ဒီဉာဏ်နဲ့အကြောင်းတရားအကျိုးတရားတွေကိုလက္ခဏာရတ္တပိစုပ္ပန္နပရထဏီအဖြစ်ဒီဖန်များစွာသိရှိခဲ့ပြီးကြီးတဲ့အတွက်နတ်ဒီနတ်လောကရောက်ရှိတဲ့အချိန်ခါမှာဒီယုတ်နဲ့ကြောင်းကျောသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာအသုံးတန်တင်ပြီးဝိပဿနာရှုလိုက်ရင်လည်းမဖြစ်နိုင်ပါရနိုင်ပါလေ။ဒီယုတ်နဲ့ကြောင်းကျောသင်္ခါရတရားတွေကိုလက္ခဏာရတ္တပိစုပ္ပန္နပရထဏီအဖြစ်ပြန်ပြီးမကျင့်ချေပေမဲ့လို့ရှေ့ရခင်ကကျင့်ချေတတ်ပြီးပြီးတဲ့ဉာဏ်တွေကရင့်ကျက်နေပြီတဲ့။ရင့်ကျက်နေတဲ့ထိုဉာဏ်တွေကမဉ္ဇဉ်ဘုံညာရနိုင်လို့အာတိသောမြေဥပ္ပန္နိတ္တိအတ္တိနဲ့ကျေစုပြုပြီးနိုင်တဲ့စွန့်အင်တွေအပြည့်အဝရှိနေ။အဲဒီလိုစွန့်အင်အပြည့်အဝရှိနေခြင်းကြောင့်သုဏ္ဏတ္တဖြစ်တဲ့တတ္တဝါအခုလိုလင်းလင်းမြန်မြန်မဲ့ဖို့နိဗ္ဗာန်ရခြင်းပဲဖြစ်တယ်တဲ့။ဒီတော့သူ့လိုမိမိတို့ကလည်းလင်းလင်းမြန်မြန်မဲ့ဖို့နိဗ္ဗာန်ရခြင်းနဲ့ဆိုရင်ဘာလုပ်ရမလဲ။ဒီယုတ်နိုင်ကြောင့်သင်္ခါရတရားတွေကိုလက္ခဏာရတ္တပိစုပ္ပန္နပရထဏီအဖြစ်ဉာဏ်ဘမြတ်စွာဘုရားထက်ကထက်ကကြည့်ရှင်းပြရမယ်။သိချင်းပြီးတဲ့အချိန်ကမှအကြောင်းတရားတွေကတော့ထိုယုတ်နာဓမ္မသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာအသုံးတန်တင်ပြီးထပ်မှန်ပြီးသိချင်းပြရပါတယ်။ဝိပဿနာဉာဏ်ဖြင့်ရင့်ကျက်အောင်ကြိုးစားပြရ။ကြိုးစားပြလိုက်ခဲ့လို့ရှိရင်လည်းပါရမီရလျော်စွာမဉ္ဇဉ်ဘုံဉာဏ်ဆိုင်ခြင်းဆိုင်နိုင်တယ်မဆိုင်လို့ရှိခဲ့ရင်လည်းယခုပြောနေတဲ့နတ်သားကဲ့သို့မဉ္ဇဉ်ဘုံဉာဏ်နိဗ္ဗာန်ကိုထိုဘဝမှာနတ်သားဘဝမှာလင်းလင်းမြန်မြန်ကြီးရရှိနိုင်ပါれလို့ဒီလိုပြရတာအမှတ်ခံနေပါれနော်။နောက်တစ်ခုနံပါတ်3ပုဂ္ဂိုလ်နံပါတ်3ပုဂ္ဂိုလ်ကလူကြီးလူလောကမနေခြင်းခါမှာဖះရှင်ဟောကြားတတ်တာသုသုံးမအနိတ္တတရားတွေကိုသင်သိခြင်းသည့်အနေနဲ့သိအောင်တကယ်လက်တွေ့ဉာဏ်ချင်းကိုပွားများအထုတ်တယ်တို့ယုံနာကြောင့်တို့သင်္ခါရတရားတွေကိုလည်းလက္ခဏာရဲ့သုံးတန်တင်ပြီးတော့ဒုနည်းဝိပဿနာရှုပါတယ်ဒါပေမဲ့မဉ္ဇဉ်ဘုံညာတော့မရဘူးပုသုဇဉ်အဖြစ်နဲ့ဘဝကိုကွယ်လွန်သွားပြီကွယ်လွန်သွားလိုက်တဲ့အချိန်ခါနဲ့ပြည်နတ်လောကရောက်ပြီဆိုကြစို့နတ်ပြည်နတ်လောကရောက်လိုက်တဲ့အချိန်ခါမှာထိုနတ်သားဖြစ်တဲ့တတ္တဝါသန္တာမှာဘယ်လိုဖြစ်နေသလဲတတ္တတ္တန္တဟေဝခောတုပိနောဓမ္မပဒဘလောဝတိတတ္တတို့နတ်ပြည်နတ်လောက၌တတ္တတို့နတ်သားဖြစ်တဲ့တတ္တဝါရဲ့သန္တာ၌သူပိနောချမ်းသာခြင်းရှိသောတတ္တတို့နတ်သားဖြစ်တဲ့တတ္တဝါရဲ့သန္တာ၌ဓမ္မပရာတရားဘုံအစုတို့သည်နတ်ဟေဝခောပလောဝတိသင်္ချက်ပလုံးရေကမလားချလေကုန်နတ်ပြည်နတ်လောကရောက်ရှိသွားတဲ့အချိန်ခါမှာထိုနတ်သားဖြစ်တဲ့ချမ်းသာခြင်းဒုက္ခနဲ့ပြေပါနေတဲ့ထိုနတ်သားဖြစ်တဲ့တတ္တဝါရဲ့တဏ္ဍမတရားပုတ်စုတွေကတော့လုံးဝနဲ့ထင်ထင်ရှားရှားပေါ်ပေါ်လွင်လွင်ကြီးတော့ဖြစ်မလာသေးဘူး။ဘာဖြစ်လို့လဲ။အာယုန်တွေကတစ်ချက်တစ်ချက်အာယုန်ကအစိတ်ကြီးအရောက်များနေကောင်းနေနေနော်။နတ်ပြည်ရောက်သစ္စာဖြစ်တော့နတ်ပြည်ဘေကုအိဒီမစိတောဝတိပတ္တဒေဝပရိသယံဓမ္မတိသိတိအိဒီမတကောအိဒီမနိပိသောစိတောဝတိပတ္တစိတ်ကိုနိုင်နေနေနေလေ့ကျင့်ရထားပြီးတော့ဘိက္ခုယံဓမ္မကတိကယံတော်တပတ်တိလည်းပဲဒေဝပရိသယံနတ်ပရိသ၌ဓမ္မတရားတော်မြတ်ကိုနတ်ပြည်တည်တည်ဟောလဲမဟောကြပြီလူပြည်လူလောကကတကောအိဋ္ဌိပတ်နှင့်ပြည့်စုံနေတဲ့စိတ်ကိုနေနေနေနေလက်ကျင့်ထားပြီးတဲ့ဓမ္မကတိကယံတော်တပတ်ကလည်းနတ်ပြည်နတ်လောကတက်ပြီးတော့တရားမဟောဘူးဟောခင်ရင်မကြုံဖြစ်နေပြီဒါပေမဲ့ဘယ်လိုအခွင့်အလမ်းတစ်ခုနဲ့သွားကြုံနေတယ်လို့မြင်တော့အပိစ္ဆာကောဒီဝဘုဒ္ဓဒီဝပရိသယဓမ္မတိသိတိအပိစ္ဆာကောတကယ်စစ်စစ်အဖြစ်တော်ကဒီဝဘုဒ္ဓဓမ္မကတိကနတ္တတုတိဒီဝပရိသယနပရိသ၌ဓမ္မတရားတော်မြတ်ကိုတိသိတိဟောကြားပြတာဆိုဆုံးမှ၍နေပေ၏တကယ်စစ်စစ်ပြောကြဆိုရင်တော့ ဓမ္မဂရိကအနတ္တဒုက္ခနတ်ပြည်နတ်လောကမှာတရားတော်ကြီးကိုဟောကြားပြတာစုံစုံမှာပြနေတယ်။နတ်ပြည်နတ်လောကမှာလည်းဓမ္မသဘင်ခေါ်တဲ့ဓမ္မယုံကြည်တွေရှိပါတယ်။အဲ့ဒီဓမ္မယုံကြည်တွေမှာတဏှင်ကုမာရတဏှင်ကုမာရမြမတရားမင်းကြီးအဆက်ရှိတဲ့အကျော်အမောဖြစ်တဲ့ဓမ္မဂရိကအနတ္တတွေပေါ့လေ။မဟာမတိမြမတို့တဏှင်ကုမာရမြမတို့အဆက်ရှိတဲ့မြမတွေအကျော်အမောဖြစ်တဲ့ဓမ္မဂရိကအနတ္တတွေလည်းအလက်ကလက်လာပြီးတရားဟောပေးပါတယ်။ဟောမိတဲ့ညအချိန်ခါကျတော့လူပြည်လူလောကမှာပါရမီမျိုးစဉ်ကောင်းတဲ့ကိုစနစ်တကျကျင့်ချက်ဆက်ပြုတ်ခဲ့တဲ့ထိုသူတော်ကောင်းကထိုမိမိကျင့်ချက်ဆက်ပြုတ်ခဲ့တဲ့ကံကြီးကကိုယ်ဆောင်ပြေးလိုက်တော့ဖယ်ရောက်သွားလဲ။ဟောနန္ဒုံဥယျာဉ်တို့စိတ်တလဥယျာဉ်တို့အစရှိတဲ့စံကျဲတဲ့ဥယျာဉ်တွေပဲမရောက်ဖဲဓမ္မတစ်ဖက်ရောက်သွားတယ်။တရားနာတဲ့ဖက်ရောက်သွားတယ်။ဘာဖြစ်လို့လဲ။လူမြင်လူလောကမှာယဟန်ဘောနဲ့ကြည်ချင်ချုပ်ကိုဘာများအထုတ်ခဲ့တဲ့တရားတွေကနိဗ္ဗာန်ကိုဥတည်ပြီးအထုတ်ခဲ့တဲ့အဲ့အတွက်ဒီကံကြီးကနိဗ္ဗာန်ရောက်ကြောင်းသရကောင်းတရားတွေကိုရက်ချင်းနှိမ်တဲ့နေရာကိုရောက်အောင်ပို့ပေးလိုက်တယ်။အဲ့လိုမျိုးစီကောင်းကြီးကိုခင်ခင်ခန့်ခန့်ကုလို့ဘုရားမှာကျေချမ်းထားဖို့မလိုဘူးလား။အေးကြီးတယ်နော်မဟုတ်တဲ့နေရာသွားပို့လိုက်ရင်ပျော်နေလို့ရှိလို့ရှိရင်ဒီတရားတွေရက်နိုင်ပါမလား။မရက်နိုင်ဘူး။တတိရှိဖို့သိကောင်းတယ်နော်။အဲ့တော့နတ်ပြည်နယ်လောကဓမ္မဂရိကအနန္တဟောတဲ့တရားတွေသွားနိုင်လိုက်ရပြီ။နိုင်ရတဲ့အချိန်ခါမှာသူနတ်သားအသက်ဖြစ်တဲ့လူပြည်ကတက်သွားတယ်။ဒီနတ်သားအသက်သန္တာမှာဘယ်လိုစိတ်အကျဉ်းစီတွေပေါ်လာလဲ။တန်တာအေဝံဟောတိအယဝသောဓမ္မဝိနည်းယောယထာဟံပုပ္ပေမြမစရိယအာစရိဏိ။တန်တာထိုနတ်သားဖြစ်တဲ့တတဝရတန်တား၌အေဝံအေသောပရိဝေတေကောဤသောသောစိတ်အကျဉ်းစီတွေဟောတိဟောတိဖြစ်ပေါ်၍နေပေ၏။ဘယ်လိုဖြစ်နေသလဲ။ယထာအကျဉ်လူပြည်လူလောက၌အဟံဃာတိပုဗ္ဗေဟောရှိယခင်လူဖြစ်စဉ်အချိန်ခါတုန်းကဓမ္မစရိယံသာသနာပြမစရိယဟုခေါ်ဆိုအပ်တဲ့သီလသမာဓိပညာသိက္ခာသုံးယအကျင့်များဖြင့်တိမ်ကြုံ၍တက်အပ်တဲ့မြတ်သောကျင့်ဝတ်ပฏิပတ်ကိုအစရိဉ္ဇဉ်ချင်းကျုပ်ကိုပေါများအထုတ်ခဲ့ဘူးလေပြီ။ဓမ္မဝိနည်းထိုဓမ္မခင်တိကနတ်သာဟောကြားပြတာဆွဆုံးမှနေတဲ့ဓမ္မဝိနည်းတရားတော်ဒီကအယံဝဤငါကြင်ကြံကြုတ်ကိုဗာမြန်အထုတ်ခဲ့တဲ့တရားသားလင်ဖြစ်ပေ၏ရှိခင်လူဖြစ်စဉ်အချိန်ခါတုန်းကငါယဟန်ဘုရဲ့သာသနာ့မြတ်မစရိယအမိရတဲ့သီလကျင့်စဉ်တွေသမာဓိကျင့်စဉ်တွေပညာကျင့်စဉ်တွေကိုငါတကယ်လက်တွေ့ကြင်ကြံကြုတ်ကိုဗာမြန်အထုတ်ခဲ့ဘူးတဲ့ခုဒီဓမ္မဂရိကအနန္တဟောနေတဲ့တရားတွေဟာဟိုရှိခင်ငါလူဖြစ်စဉ်အချိန်ခါယဟန်ဘုရဲ့ငါကြင်ကြံကြုတ်ကိုဘာမြအထုတ်ခဲ့မှုတဲ့တရားတွေပါလားဆိုပြီးတော့အဲ့ဒီလိုစိတ်အကြံအစီတခုဒီနန္ဒအသိဖြစ်တဲ့တတ္တဝါရဲ့တန်တမှာပေါ်လာတယ်ပေါ်လာလိုက်တော့ဘာဖြစ်လဲဒန္တဘိက္ခဝေသတ္တဘတော်အထသောတ္တတော်ခိပဉ္စဝဝိသဒါခမိဟောတိဘိက္ခဝေခြင်းတယံတို့တတ္တဘတော်တရားတော်ကိုအစဉ်လျောက်ယွရှုပသုံးတတ်တော်တတိယဖြစ်ပေါ်ခြင်းသည်တန်တော်နှုံနေလသည်ဤအထကောတကယ်စဉ်စဉ်မှမူကားသောတ္တောထိုနန္ဒဖြစ်သောတတ္တဝါသည်ခိဗံယေဝသိဉ္ဇံသောတ္တလျင်ဝိသေသာဂမိမညံဘုံညာနိဗ္ဗာန်ဆိုသည့်တရားတူတရားမြတ်ကိုရလေရှိသည်ဟောတိဖြစ်၏။တရားဒီကိုအဲ့ဒီတရားနိုင်ရင်ဖြစ်ပေါ့။ဉာဏ်ဖြင့်အစဉ်လျောက်ပြီးရှုဘသုံးသပ်လိုက်တာတရားဒီကိုရှုဘသုံးသပ်နေတဲ့တတိနှစ်တကွာသောဉာဏ်ဖြင့်ဖြစ်နေတာကနှေးသေးတယ်နော်။တရားတော်ကိုအောက်မေ့တတ်တဲ့တတိဖြစ်တာကနှေးသေးတယ်တကယ်စင်စစ်ပြောကြဆုံးဆိုလို့ရှိရင်ထိုနတ်သားဖြစ်တဲ့တ attva တိလင်းလင်းမြန်မြန်ကြီးမညာပုညာနိဗ္ဗာန်ဆိုတဲ့တရားတူတရားမြတ်ကိုရရှိနိုင်ပါတယ်။ဘလို့အားရဖို့ကောင်းတယ်နော်။ဒီလိုအမတ်ကံကျင့်အပြည့်အစုံနဲ့ဟောကြားတတ်တဲ့ဆုဆုံးမှတ်တဲ့တရားတွေဟာဥစ္စေတို့သာသနာတော်ရင်းမှသာသင်ရှားရှိပါလေ။တရားတရားသာသနာတွေသုံးဖို့သာသနာတော်ရဲ့ပြင်ပမှန်ဒီတရားမျိုးတွေရှိနိုင်သလား။မရှိနိုင်ဘူး။ဒါမိမိတို့ရထားတဲ့အခွင့်အလမ်းကြီးတစ်ခုကိုလက်မလွတ်တန်ရအောင်ကြိုးစားထားဖို့သိကောင်းတယ်နော်။ဘာဖြစ်လို့လဲ။ခလေးကပြောခဲ့တဲ့အတိုင်းပဲဒီနေ့သိချင်းကျန်နေကျင်းဒီအေကံရင်းဆိုင်ချရမှာဖြစ်ပါတယ်။မသေးမီမဏိမညာဘုံညာနိဗ္ဗာန်ဆိုတဲ့တရားတူတရားမြတ်ကြီးရတာကတော့အကောင်းဆုံးပဲ။သို့တော်မရခဲ့ဘူးသား။ခုလိုကျင်းနေတဲ့ဘဝတစ်ခုရမယ်ဆိုရင်ဒုဘဝမျိုးကတော့လှမ်းပြီးတော့လက်ခံဖို့မကောင်းဘူးလား။သိကောင်းနေ။ဒါပေမဲ့ဒီလိုကျင်းနေတဲ့ဘဝရရှိဖို့ဆိုတာကခုလိုအသိဉာဏ်ရှိနေတဲ့ဘဝမှာဒီနေ့တည်းကလက်တွေ့ကျင်းကြံချက်ကိုဘာများအထောက်နေတဲ့သူတော်ကောင်းတွေသာလျှင်ရရှိနိုင်တဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်။ကျင့်ကြံကြုံးကိုဘာများအထုံးမှုမရှိတဲ့ပုဂ္ဂိုလ်ရင်ရနိုင်တဲ့အခွင့်အလမ်းမျိုးဟုတ်လားမဟုတ်ဘူးမဟုတ်ဘုံကိုလက်ထပ်လုပ်တယ်တဲ့ကိုဘုန်းကြီးဆက်ပြီးဟောပါမယ်ဒါပြင်းနဲ့တရားမဆုံးသေးတော့မြတ်စွာဘုရားကဒီနေရာမှာဥပမာလေးနဲ့ဒီသောတန်တို့ကတက်လုပ်တယ်မှာဟောထားတယ်လေးဆက်ညာကြည့်ကြရအောင်နော်ယောက်ျားတို့ ယောက်ျားတို့ကသူကခရူသင်္သံမှာအမတန်ကျွမ်းကျင်လိမ္မာတဲ့ယောက်ျားတို့ဖြစ်ပါတယ်ခရူသင်္သံမှာကျွမ်းကျင်လိမ္မာနေတဲ့ယောက်ျားတို့ကအတွန့်ရှိတဲ့ခီလန်တစ်ခုကိုသွားပြီလမ်းခုလန်တနည်းအားရောက်တဲ့အချိန်ခါမှာခရူသင်္သံတစ်ခုကျလိုက်ပြီကျလိုက်တဲ့အချိန်ခါမှာသူယောက်ျားရဲ့တဏ္ဍာမှာဩဒီသံဟာခရူသင်္သံဟုတ်လေသလားခရူသင်္သံမဟုတ်လေသလားဆိုပြီးဒီလိုကျန်းစီစိတ်ကူးမှုမျိုးဖြစ်နိုင်သေးလားမဖြစ်နိုင်ဘူးဘာဖြစ်လို့လဲခရူသင်္သံကသူကကျွမ်းကျင်လိမ္မာနေတယ်ကျွမ်းကျင်လိမ္မာတဲ့အတွက်ကြောင့်သူဘယ်လိုဆုံးဖြတ်ချက်ချက်နိုင်တယ်လဲဩဒီသံဟာခရူသင်္သံဧကံစင်စစ်ဖြစ်တယ်လို့ယတိပြဆုံးဖြတ်ချက်ချက်နိုင်တယ်နော်ကျင်းသေးတဲ့အသိဉာဏ်ရှိခဲ့တဲ့အတွက်ကျင်းသေးတဲ့ဆုံးဖြတ်ချက်ကိုမချနိုင်ဘူးလားချနိုင်သွားတယ်ဒီအဲ့ဒီပုံစံတည်းနဲ့ကျသားတို့ဒီယဟန်တော်ဟာငါဗျာရှင်ရဲ့သာသနာတော်အတွင်းမှာရှိရခင်လူဖြစ်ခြင်းအချင်းခါတုန်းကသူကြတဲ့ဒီနာတာကနော်ရှိရခင်လူဖြစ်ခြင်းအချင်းခါမှာယဟန်ဘောနဲ့ငါဗျာရှင်ဟောကြားပြတာဆုံးဆုံးမှတ်ထားတဲ့တရားတွေကိုသင်သိကျင့်သိလို့ခေါ်ဆိုအပ်တဲ့ဒီအကျမ်းမြတ်ဘုဒ္ဓတရားတွေနဲ့ပြည့်စုံအောင်တကယ်လက်တွင်ကျင့်ကြံချက်ကိုပေါင်းများအပ်တော်ပြီးထားတယ်အဲ့ဒီတော့အထုတ်ရကနေပြီးတော့ဘုဒ္ဓရှင်အဖြစ်နဲ့ကွယ်လွန်သွားခဲ့တဲ့အခန္ဓာပြည်နတ်လောကရောက်ရှိတယ်။နတ်ပြည်နတ်လောကရောက်တော့သူ့ရဲ့တန်တမ်းမှာပြုံးနေတဲ့တရားပုဒ်အစုတွေကတော့ပေါ်နေမလာဘူး။ဘာဖြစ်လို့လဲဆိုတော့အရှင်ကနည်းနည်းလေးရှေ့ကပုဂ္ဂိုလ်နှစ်ဦးဆိုင်နဲ့လူကနည်းနည်းအားပြောလေနော်။တရားတွေကပြုံးနေပေါ်နေမလာဘူး။ဓမ္မဂရိကယဟန်တော်တစ်ပါးကလည်းနတ်ပြည်နတ်လောကကိုတက်ပြီးတရားမဟောဘူး။တရားဟောခိုင်းနဲ့မကြုံဖြစ်နေတယ်။အဲ့ဒီအချိန်ကမှဓမ္မဂရိကနန္ဒတုကအဲ့ကြအဖြစ်နတ်ပြည်မှာတရားဟောပြီအဲ့ဒီတရားပွဲမှာသူကသွားပြီးတရားနာပြီးတရားနာယူလိုက်တဲ့အချိန်ခါမှာသူ့တဏ္ဍာဘယ်လိုဖြစ်လာသလဲ။ဩဒီဓမ္မဂရိကနန္ဒဟောကြားတာဆုံဆုံမှနေတဲ့တရားချာရှေ့ခင်လူပြည့်စဉ်အချိန်ခါကငါယဟန်ဘောနဲ့ကြည်ညာချက်ကိုပေါင်းများအထုတ်ခဲ့တဲ့သီလသမာဓိတင်ညာသိက္ခာတုံညာအကျင့်များဖြင့်တိမ့်ကျုံရည်တွက်အပ်တဲ့သာသနာ့မြတ်စရိယာအမိရတဲ့တရားတွေပါလားလို့တခါတဲ့ညာနဲ့မှဘဝကနေပေါ်လာတယ်ဘောလာဒီနဲ့ဒီပိုင်းနဲ့တရားတွေကိုဆက်လက်ပြီးရှုပါသုံးသပ်လိုက်တာရှုပါသုံးသပ်နေတဲ့တတိဖြစ်တာကနေသေးတယ်မေညာဘုံညာနိဗ္ဗာန်ဆိုတဲ့တရားသူတရားမြတ်ကြီးကိုလင်းလင်းမြန်မြန်ကြီးကိုရက်နေပါတယ်ခြေသားတော်ဆိုပြီးတော့မြတ်စွာဘုရားဒီလိုဆက်ပြီးအမတ်ခံတာနော်ဘာဖြစ်လို့ဒီတရားတွေကိုသူကဒီဓမ္မဂရိကနတ်သားဟောကြားနေတဲ့တရားတွေကငါကျင့်နေတဲ့တရားတွေပဲလို့ယတိပြန်ဘာကြောင့်ဆုံးဖြတ်ခြင်းချက်နိုင်တယ်လဲဘိုင်းဘိုင်းနေနေသူကကျင့်နေနော်ဘိုင်းဘိုင်းနိုင်ငံကျင့်ခဲ့တဲ့အတွက်ဒီတရားကြားလိုက်တာနဲ့ဩဒီတရားကငါကျင့်တဲ့တရားပဲဆိုပြီးယတိပြန်ပန်းပန်းနေနေဆုံးဖြတ်တဲ့ဆက်နိုင်တယ်။အဲဒီလိုဒကာကြီးတွေဒကာမကြီးတွေလည်းယတိပြန်ဘိုင်းဘိုင်းနိုင်ငံဆုံးဖြတ်ခြင်းချက်နိုင်တဲ့အတိတ်လူညံလူတွေရှိဖို့တော့မလိုဘူးလား။လိုတယ်။ဦးဇင်းတို့ကုသိုလ်ရှင်ဆရာကအမတန်ကြောက်ဖို့ကောင်းပါလေ။နာနာတ္ထာရမုခအုံလောကနာဘေးတဲ့နော်။ဆရာအမျိုးမျိုးတွေရဲ့မျက်နှာကိုမောကြည့်နေရတဲ့ဘေးဒုက္ခဒီဘုဒ္ဓဆင်တိုင်းမှာရှိတယ်။ဟိုဆရာပြောတယ်လည်းပါဇာတိဟပြီးနားထောင်နေရတယ်။ဒီဆရာပြောတယ်ပါဇာတိဟပြီးနားထောင်နေရတယ်။ဟုတ်လေဤမဟုတ်လေဤမှန်ဤမမှန်ဤဆုံးဖြတ်နိုင်တဲ့စွမ်းအားတချို့မှာမရှိဘူး။ဘာဖြစ်လို့လဲ။ခိုင်မြဲတဲ့အသိဉာဏ်နဲ့ရရှိအောင်မိမိတို့ကကြိုးစားထားမှုမရှိဘူး။မရှိတော့သူများပြောလိုက်ပြီဆိုလို့ရှိရင်စိတ်ထဲမှာပါဇာတိဟပြီးနားထောင်နေရတာပဲ။ကိုယ်ကလူ့လောက်မှာမသိပဲဘူး။ဒါပေမဲ့သူ့လောက်မသိဘဲနဲ့သူပြောတဲ့ဟာကမှန်နေရင်တော့ကိုယ့်အကျိုးရှိမှာကိုယ်လည်းလက်တွေ့ကျင့်လိုက်ရနော်မှန်နေခဲ့မယ်ဆိုရင်မှန်မှန်လည်းမသိဘူးမသိတဲ့တည်းဝင်ပြီးကိုယ်ကလည်းကျင့်လိုက်လို့မှန်တော့ပြီဆိုရင်တော့လွဲမသွားဘူးလားလွဲသွားနိုင်ရဲ့ဒါကြောင့်ဘုဒ္ဓရှင်ဆိုတာကဆရာအမျိုးမျိုးတို့ရဲ့မျက်နှာကိုမောကြည့်နေရတဲ့ဘေးဆိုးကြီးနဲ့ရင်ဆိုင်နေရတဲ့သရဝါဒဖြစ်ပါတယ်အဲ့ဒီဘေးဆိုးကြီးမှာထုတ်ဆောင်ခြင်းပြင်းထန်တဲ့တရားကောင်းချက်ကိုသင်္ချာဧကန်ရှိနေတယ်ဆိုရင်ဒီတရားမျိုးတွေကိုကိုယ်လိုအသိဉာဏ်ရှိတဲ့ဘဝမှာရအောင်ယူထားဖို့မကောင်းဘူးလားသိကောင်းနေ။နောက်တစ်ခုမြတ်စွာဘုရားကသုဒ္ဓပုဂ္ဂိုလ်မျိုးဆက်ဟောပြနေ။နောက်ပုဂ္ဂိုလ်တို့ကသာသနာမှာနေတယ်။ဘုရားရှင်ဟောကြားပြတာဆုံးဆုံးမှနေတဲ့ဒီရဒီကိုသင်သိကျင့်သိဆိုတဲ့ဒီအသိဉာဏ်နှစ်ခုရရှိအောင်တကယ်လက်တွေ့ကျင့်ဉာဏ်ချက်ကိုပေါင်းများအပ်ထုတ်တယ်။ပေါင်းများအပ်ထုတ်ပြီးမဲ့လို့သူကမဲ့ညာပုညာနိဗ္ဗာန်မရဘဲနဲ့ပုလူရှင်အဖြစ်နဲ့ဘဝကိုကွယ်လွန်သွားပြီ။ကွယ်လွန်သက်လိုက်တဲ့အချိန်ခါကျတော့သူဘာဖြစ်လဲ။နတ်ပြည်နတ်လောကရောက်ရှိသွားပြီ။နတ်ပြည်နတ်လောကရောက်ရှိတဲ့အချိန်ခါမှာသုဒ္ဓနာမှာဘယ်လိုဖြစ်ပေါ်လာမလဲ။သတ္တတ္ထနိဝခောသုခိနောဓမ္မပတာပလောဝန္တိတထဒုဏ္ဏပိနလောက၌သုခိနောချမ်းသာခြင်းရှိသောတတ္ထထုဏ္ဏသဖြစ်တဲ့တတ္တဝါယတန္တ၌ဓမ္မပရံတရားဘုရားဆုသို့သည်နာဟိဝခောပလောဝန္တိထင်ရှားပေါ်လွင်ဤကပလာကြလေကုန်ထုဏ္ဏသဖြစ်တဲ့တတ္တဝါယတန္တမှာတရားဘုရားဆုတွေကထင်ရှားရှားပေါ်ပေါ်လွင်ကြည့်တော့ဖြစ်မလာသေးဘူး နာမိဘေကိုဣတိမစေတဝတိပတ္တောတိဝပရိသယံဓမ္မံတေသိတိဣတိမတကောဣတိပတ္တိပြည့်စုံသောစေတဝတိစေတဝတိပတ္တောစိတ်ကိုနည်းနည်းနည်းနည်းလေးလံခြင်းသို့ရောက်ရှိပြီသောဘေကုဓမ္မဂတိကယံတော်သည်ဒီဝပရိသယနာပရိသ၌ဓမ္မတရားတော်များကိုနာပြီတိသေတိဟောလည်းမဟောကြပြီစိတ်ကိုနိုင်နိုင်နေနေလေ့ကျင့်ခြင်းသို့ရောက်ရှိနေတဲ့လေ့ကျင့်ထမ်းနိုင်တဲ့အဆင့်သို့ရောက်ရှိနေတဲ့ဒီကိုအဋ္ဌိမနေပြီဆိုနေတဲ့ယန္တော်တစ်ပါးကလည်းနဗိန္ဒလောကမှာနတ်ပရိသမှာတရားဟောခိုင်းတယ်မကြုံဖြစ်နေပြီနတ်မြေဒီဝဘုဒ္ဓဒီဝပရိသယဓမ္မတိသေတိဒီဝဘုဒ္ဓဓမ္မဂရိကနတ်သားတို့နတ်သားတို့ကလည်းပဲဒီဝပရိသယနာပရိသ၌ဓမ္မတရားတော်များကိုနတ်ပြီတေတိဟောလဲမောကြပြီနတ်ပြည်နလောကမှာဓမ္မဂရိကနတ်သားတို့ကလည်းတရားဟောခိုင်းတယ်မကြုံဖြစ်နေပြီနော်ဒါပေမဲ့လို့ဘာဖြစ်လဲအတိသခောဩဘပါတိကောဩဘပါတိကံတာရတိအတိသခောတကယ်စင်စင်အဖြစ်တော်ကဩဘပါတိကောရှေဥစွာနတ်ပြည်သို့ရောက်ခင်းတဲ့ဩဘပါတိကနတ်သားတတ္တဝသည်ဩဘပါတိကနောက်မှနတ်ပြည်သို့ရောက်ရှိလာတဲ့ဩဘပါတိကနတ်သားကိုနတ်ဒီကမြတ်သောအဖြစ်တော့ကိုထင်ရှားဘောကနဲ့ဖြစ်တဲ့အတွက်ဩဘပါတိကလို့ခေါ်ပါတယ်ဩဘပါတိကဆိုတာကတော့ခဏကမိခင်ဝါနဲ့မှပြိတန်တွေနေဖို့မရှိပဲ36နှစ်အရွယ်ဘောကနဲ့သွားပြီးတော့ပြိတန်တွေအဖြစ်ကပ်ရောက်ပြီးဖြစ်ရတဲ့ဘရောဝါတွေကိုဩဘပါတိကတတဝါလို့ခေါ်ပါတယ်ပြီးတော့မိမိလူကြီးလူလောကအတုံးကအခုလိုပေါ့တရားကျင့်ပေါ်ကျင့်ပေမိကောင်းဆွေကောင်းတွေရှိကြပါလေ။ဒါနဲ့မိကောင်းဆွေကောင်းတွေတဲ့ကတအုပ်ကမိမိရဲ့အရင်ကွဲလွန်ပြီးတော့နတ်ပြည်နလောကရောက်သွားပြီ။နတ်ပြည်နလောကကိုအရင်ရောက်ရှိနေတဲ့နတ်သားဖြစ်တဲ့သတ္တဝါကနောက်မှနတ်ပြည်နလောကကိုရောက်ရှိလာတဲ့မိမိရဲ့သတင်းသုံးပေါ်ဟောလူကြီးလူလောကကတရားကျင့်ပေါ်ကျင့်ပေအဟောင်းဖြစ်နေတဲ့နတ်သားအသက်ကိုတဲ့ဘာလို့တလဲ။သာရိတိအမရစေ၏။မှန်ရတယ်သူကနည်းနည်းတတိယအောင်နှုတ်ဆော်ပေးလိုက်တယ်ဘယ်လိုနှုတ်ဆော်ပေးလဲသရတိတ္တမာရိတတရတိသရတိတ္တမာရိတယထမယပုပေပြမစရိယအစရိမာတိမာရိတာအစိရောနတ္တတွန်တင်အစိရောနတ္တတိသရတိအမှတ်ရသမ္မာမာရိတာအစိရောနတ္တတွန်တင်အစိရောနတ္တတိသရတိအမှတ်ရသမ္မာယထယင်လူပြေလူလောက၌မယံငါတို့သည်ပုပေဟောရှိရခင်ယဟန်ဖြစ်စဉ်အခြင်းကားတို့ကမြမစရိယံသာသနာ့မြမစရိယအမိယတိသီလသမာဓိပညာသိက္ခာတုံးရအခြင်းများဖြင့်တင်းကြုံရည်တွဲအပ်တဲ့အခြင်းများကိုအစရိမခြင်းတန်ကျုပ်ကိုပေါများအထုခဲ့ကြဘူးလေပြီးဤသည့်ဤသောဝတ္တဝါပြောဆို၏တာရိတိအောင်မိအမှားရစေ၏မိစေအမှားရသမကွယ်မင်းမိမနေနဲ့ဟောရှိရခင်တို့လူဖြစ်စဉ်အခြင်းခံတုံးကယဟန်ဘောနဲ့တို့သာသနာ့မြမစရိယအမိယတဲ့သီလသမာဓိပညာသိက္ခာတုံးရအခြင်းများဖြင့်တင်းကြုံရည်တွဲအပ်တဲ့တရားတွေကိုတို့ကျင့်ကြံကြောက်ကိုဘာမှအထုတ်ခဲ့ကြတယ်။အဲ့ဒီအထုတ်ခဲ့တဲ့တရားတွေကိုမိတ်ဆွေအမှတ်ရစမ်းပါဆိုပြီးတော့ပြန်ပြီးတော့တတိပေးလိုက်တယ်။အဲ့ဒီလိုတတိပေးလိုက်တဲ့အချိန်ခါမှာနန္ဒအတိဖြစ်တဲ့သရဝကဘာပြောလဲ။သရမိမာရိတသရမိမာရိတမာရိတအစိရောနန္ဒသရမိအမှတ်ရပါ၏မာရိတအစိရောနန္ဒသရမိအမှတ်ရပါ၏အစိရောနန္ဒအမှတ်မှတ်ပြီကွယ်ပြန်ပြီးတော့အမှတ်ရပါတယ်သူကပြန်ပြောလိုက်တယ်။အမှတ်ရတဲ့အချိန်ခါမှာသူဘာလုပ်တယ်လဲ။ဒါကြောင့်ဘိက္ခဝေသတ္တဗ္ဗတောအထာသောသတ္တခိမံယောဝိသေသကာမိဟောတိဘိက္ခဝေစေတယံတို့သတ္တဗ္ဗတောတရားထောက်ကိုအစဉ်လျောက်ရရှုပါသုံးသတ္တသောတတိယဖြစ်ပေါ်ခြင်းသည်တန်တော်နှုံနိလသေ၏အထာကောတကယ်စေတမဘုကသောတတ္တောလူနာတဖြစ်သောသတ္တဝါသည်ခိမံယောဝနှင်းမြန်သောသတ္တရင်ဝိသေသကာမိမညာဖုန်ညာနိဗ္ဗာန်ဆိုသည့်တရားတော်တရားမြတ်ကိုရလေရှိသည်ဟောတိဖြစ်၏တတိပေးလိုက်တဲ့အချိန်ခါမှာရှေ့ခင်လူဖြစ်စဉ်ယဟန်ဘုရားနဲ့မိမိဉာဏ်ဉာဏ်ချက်ကိုဘောင်းများအထုတ်ခဲ့တဲ့တရားတွေကိုပြန်ပြီးရှုပတ်သုံးသပ်လိုက်တဲ့အခါသုံးသပ်တတ်တဲ့တတိရှုပတ်သုံးသပ်တတ်တဲ့တတိဖြစ်တာကရှင်းသေးတယ်။တကယ်ရှင်းစစ်ပြောကြလို့ဆိုလို့ရှိရင်သုဏ္ဏတဖြစ်တဲ့တတ္တဝါဒီမဲ့ဉာဏ်ဖုန်ဉာဏ်နိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်ကြီးကိုလင်းလင်းမြန်မြန်ကြီးရရှိနိုင်ပါတယ်လို့ဒီလိုဘုရားအမတ်ခံပြီးဟောတယ်ဥပမာလေးနဲ့မြတ်စွာဘုရားဆက်ပြီးဟောတယ်။ရှင်တယံတို့ဥပမာတစ်ခုငါပြန်ပြောမယ်။မိတ်ဆွေနှစ်ယောက်ငယ်စဉ်အချိန်ကာလမြေမှုံကစားပဲဖြစ်တဲ့မိတ်ဆွေနှစ်ဦးရှိတယ်ဆိုကြတော့မိတ်ဆွေတို့ကနှစ်ပေါင်းညကြာညောင်းသွားတဲ့အခါကွဲကွာသွားကြပြီ။တစ်ချိန်ပြန်တွေ့ကြတယ်။ပြန်တွေ့တဲ့အချိန်ခါမှာမိတ်ဆွေတဦးကမိတ်ဆွေတဦးကိုပြန်ပြီးတော့တတိပြည့်တဲ့မိတ်ဆွေတို့ဟိုးရှိခင်ငယ်စဉ်အချိန်ကာလတို့က တို့ဒီလိုကစားကြတာလေပြန်ပြီးတော့အမှတ်ရစမ်းပါကွယ်လို့မိษွေတူကပြောလိုက်ရင်အချမ်းမိษွေတူကဘာပြောမလဲမိษွေငါမှတ်မိပါတယ်ကွယ်မိษွေငါမှတ်မိပါတယ်လို့ဒီလိုပြောတယ်ဘာဖြစ်လို့လဲမမေ့နိုင်တဲ့ပြောရှင်မျိုးလိုပဲရနေတယ်ငယ်စဉ်ကရှိခဲ့ကြဘူးနော်အဲ့ဒီပုံစံနဲ့ဒီမှာနတ်ပြည်နဲ့လောကကအရင်ရောက်သွားတဲ့တရင်သုံးပုံဖြစ်တဲ့တရားကျင့်ပုံကျင့်ပုံဖြစ်တဲ့နတ်သားကနောက်မှအသက်ရောက်လာတဲ့နတ်သားကိုရှိခင်ယဟန်ဖြစ်စဉ်အချိန်ကယဟန်ဘဝနဲ့မိမိတို့ကျင့်ကြံချက်ကိုပေါင်းများအထုတ်တဲ့တရားတွေပြန်ပြီးတော့တတိယဇာတ်မှာဆိုပြီးတတိပိလေဒီနဲ့တပြိုင်တည်းထဲမိမိရှိခင်ယဟန်ဖြစ်စဉ်အချိန်ကကျင့်ခဲ့တဲ့တရားတွေကိုပြန်ပြီးရှုပ်ပါသုံးသပ်လိုက်တဲ့အခါရှုပ်ပါသုံးသပ်နေတဲ့တတိပြတ်ထန်းနေတဲ့ဝိပဿနာဉာဏ်ဒီဉာဏ်นี่တတိတွေဖြစ်တာကပြေးပါနေတယ်တကယ်စင်စစ်ပြောကြလို့ဆိုရင်မဉ္ဇဉ်ဘုံဉာဏ်နိဗ္ဗာန်ဆိုတဲ့တရားသူတရားမြတ်ကြီးကိုလင်းလင်းမြန်မြန်ကြီးရရှိနိုင်ပါတယ်ဆိုပြီးတော့ဒီလိုဘုရားအမှတ်ခံပြီးဟောထားပါတယ်နော်အဲဒီတော့အဲ့ဒီအမှတ်ခံချက်တွေနဲ့ပြည့်စုံနေတဲ့ဒီတရားတစ်ခုကိုမိမိတို့ကသင်တော့သင်ပါရဲ့မကျင့်ဘူးသင်တော့သင်ပါရဲ့မကျင့်ဘူးဆိုလို့ရှိရင်ထုံပုံကလေးကသင်တဲ့အတွက်သူတို့ကသင်သည့်ဆိုတဲ့ဘုသူတ္တတစ်ခုတော့မရှိဘူးလားရှိတယ်မကျင့်တဲ့အတွက်ကြောင့်ကျင့်သည့်ဆိုတဲ့ဘုသူတ္တတစ်ခုတချမ်းကတော့ပက်ထွက်မနေဘူးလားပက်ထွက်တယ်အဲ့ဒီချက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဟောအင်္ဂုတ္တပါဠိတော်မှာပဲအပ္ပတုဒ္ဒသုတ်တံဆိုပြီးသုတ်တံလေးတစ်ခုဟောထားပါတယ်နော်သတ္တရောမေပိခဝေပုဂ္ဂလတံတောတံဝိသမာနာလောကသမိန်စိတ္တယံတို့လောကမှာပုဂ္ဂိုလ်၄မျိုးရှိတယ်ကွယ်အဲ့ဒီပုဂ္ဂိုလ်၄မျိုးကဘာလဲအပ္ပတုဒ္ဒသုတေနအနုပ္ပပန္နောအပ္ပတုဒ္ဒသုတေနဥပ္ပပန္နောအပ္ပဘုသုဒ္ဒသုတေနအနုပ္ပပန္နောဘုသုဒ္ဒသုတေနဥပ္ပပန္နောအဘသူတော်များသောအကြံဉာဏ်အဘသူတော်နှင့်ပါသောအကြံဉာဏ်ရှိသည့်ဖြစ်၍သူတေနာဉာဏ်အပ်သောတရားနှင့်အနုဘာပန်သောမပြည့်စုံသောပုဂ္ဂိုလ်၎င်းဒါလို့ဘာသာရေးလောကပြန်ကြည့်လိုက်ပေါ့နော်တရားရှင်ဟောကြားပြတာသုံးဆုံးကနေတဲ့ဒီတရားတွေနဲ့ပတ်သက်ပြီးတော့မိမိကဘုဒ္ဓတာကလည်းနည်းနည်းလေးပဲရှိတယ်ကြားတော့ကြားဘူးတော့ပေါ့လေနော်နည်းနည်းပါးပါးတော့ကြားဘူးပါတယ်ဒါပေမဲ့လို့အဲ့ကြားဘူးတဲ့ဘုဒ္ဓတာလေးကနည်းနည်းပဲရှိတယ်နည်းနည်းပဲရှိပြီးတော့အဲ့ဒီနည်းနည်းရှိတဲ့ကြားထားတဲ့ဒီတရားလေးနဲ့သူကပြည့်စုံသလားမပြည့်စုံရဘူးဒီထဲမှာငါးပါးတိကကြားဘူးတဲ့ပုဂ္ဂိုလ်တွေများကြပါလိမ့်မယ်နော်ငါးပါးသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေလည်းရှိကောင်းရှိပါလိမ့်မယ်။မပြည့်စုံတဲ့ပုဂ္ဂိုလ်လည်းမရှိနိုင်ဘူးလား။ရှိနိုင်တယ်နော်။အဲဒီတော့သူ့နဲ့မတတ်ရဘူးဆိုတဲ့ဒီတရားလေးသူကကြားဘူးတယ်။ဒါပေမဲ့မလိုက်နိုင်ဘူး။မလိုက်နိုင်လို့ရှိရင်ကြားတဲ့တရားနဲ့သူကပြည့်စုံတဲ့ပုဂ္ဂိုလ်ဟုတ်ရလား?မဟုတ်ဘူး။သူ့ပြည့်စုံတဲ့တရားမယူရဘူးဆိုတဲ့ဒီတရားလေးသူကြားဘူးတယ်။ဒါပေမဲ့ကြားတော့ကြားဘူးတယ်ကြားထားတဲ့ဒီတရားကိုသူကမကျင့်ခဲ့ရင်ကြားထားတဲ့တရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်လို့ပြောနိုင်မလားမပြောနိုင်ဘူးလူသားများမပြည့်စုံရဘူးဆိုတဲ့ဒီစကားလေးသူကကြားဘူးတယ်ဒီတရားလေးကြားဘူးတယ်ဒါပေမဲ့လို့သူကမကျင့်ဘူးမကျင့်ရင်ကြားတဲ့တရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်လို့ပြောနိုင်မလားမပြောနိုင်ဘူးကြားလိုက်ရတဲ့အတွက်ကြားတဲ့ဘုသူတ္တနဲ့ပြည့်စုံတာကတော့မှန်တယ်မကျင့်တဲ့အတွက်ဒီပုဂ္ဂိုလ်မှာအမြင်ဆိုတဲ့အသိဉာဏ်ဘုသူတ္တရှိသလားမရှိဘူးမူတာမပြောရဘူးမကြဘူးလားကြဘူးတယ်ညာဆိုတာမူတာမပြောရဘူးသီလရှင်ဆိုတာမူတာမပြောရဘူးယောဂီဆိုတာမူတာမပြောရဘူးမကြဘူးလားကြဘူးပါလေဘယ်တော့ကကြဘူးလဲဟမ်နေ့တိုင်းကြာနေတာမနေ့တိုင်းဒီမှာသီလမဆောက်တည်ဘူးလားဆောက်တည်တယ်မူတာဝါဒဝရမဏိသင်္ခါပတံတမာတိယာမိဘုန်းကြီးကရှေ့ရထားပြီနောက်ကတော့လိုက်မဆောက်ဘူးလားဆိုကြတယ်ဘာပြောတာလဲဟမ်မူတာမပြောပါဘူးရှောင်ကျင်ပါ၏တဲ့နော်ရှောင်ကြလားဟမ်ရှောင်မယ်ဆိုလို့ရှိရင်ကြားတဲ့တရားနဲ့ပြည့်စုံတယ်လို့ခေါ်ရတယ်မရှောင်ဘူးကြားတော့ကြားတယ်မရှောင်ဘူးဆိုရင်ကြားတဲ့တရားနဲ့ပြည့်စုံတယ်လို့မိမိတို့ပြောနိုင်မလားမပြောနိုင်ဘူးဒါတတိရှိဖို့ဒီကောင်းတယ်နော်မိမိဘဝကမိမိမျက်မောအောင်နှစ်သက်နေတာနဲ့လည်းသိတူတယ်ဘာဖြစ်လို့လဲမသိလို့ကဘာဥက္ကလမှာပေါ့အလုံးကြောက်ကြလိမ့်မယ်ဘုဒ္ဓဝါဒကိုပြောတဲ့နေရာမှာနံပါတ်1အရာထားထားတဲ့စေတီယမင်းဆိုတာရှိခဲ့ဘူးပါလေကြောက်ကြလိမ့်မယ်နော်အဲဗြဟ္မဟိဗုဒ္ဓကြီးရဲ့တားဗြဟ္မဟိဗုဒ္ဓကြီးဝင်လွန်တော့တဲ့အချိန်ခါမှာတားနှစ်ယောက်ကျင်းခဲ့တဲ့အကြီးနဲ့အငယ် အဲ့ဒါကဘာရည်ရွယ်ထားရမလဲဆိုတာနဲ့ပတ်သက်ပြီးတော့ပြဿနာတစ်ခုပေါ်လာတော့သူရဲ့အမှန်တန်ဖြစ်ခဲ့တဲ့မိတ်ဆွေကအငယ်ဖြစ်နေတယ်။ဒါအငယ်ကိုအကြီးလို့သူမှုသားပြောမယ်တဲ့ဖြစ်ပြော။အဲ့ဒီခေတ်အချိန်ကလည်းကဘာဥက္ကလာဆိုတော့ဟာရှင်မင်းကမှုသားပြောမယ်ပြောတယ်တဲ့။မှုသားကဘယ်လိုနေလဲတဲ့ဘယ်လို့မှမသိကြဘူး။ကဲမှုသားပြောမယ်ဆိုရင်တို့သွားပြီးနှတ်ထောင်ကြအောင်တို့သွားကြည့်ကြအောင်။မှုသားဆိုတဲ့စကားတောင်တို့ကမကြောက်ဘူး။နားလဲမလဲဘူးသွားကြည့်ကြတယ်။သွားကြည့်လိုက်တဲ့အချိန်ကကျတော့ပရိသတ်တွေဆုံးတဲ့အချိန်မှာသူကအငဲကိုအကြီးပါဆိုပြီးပြောတယ်။မဟုတ်ဘူးမိကဝိုင်းကြတယ်မဟုတ်ဘူးသူကဟုတ်တယ်ညင်ညာတာပဲညင်ညာတော့ဘာဖြစ်လဲညင်မြူတာပဲအဲ့ဒါကိုကိုကိုနှစ်ထားမဟုတ်ဘူးလားနှစ်ထားပဲအဲ့ဒီနှစ်ထားဘယ်လောက်ထိနှစ်လဲဆိုတော့ခြေတော့ဇူးလောက်ထိညင်မြူတော့တောင်မှဟာအငဲကိုအငဲလို့ပဲပြောပါအကြီးကိုအကြီးလို့ပြောပါဆိုပြီးပြန်ပြီးသူ့ချော်တာချော်လို့မရဘူးဆက်ပြီးတော့ကိုပြောသေးတယ်ဘယ်တော့ဒီဆက်ပြောလဲဒူးမြုပ်တဲ့အထိဆက်ပြီးပြောတယ်ဘယ်လိုလဲဒီကကြီးတွေမကြီးဆက်ပြောခြင်းညာလားဘုရားကဒီလက်ရှိနေကိုပြောစမ်းပါဦးဆက်ပြောခြင်းညာလားဒူးမြုပ်တဲ့အထိဆက်ပြောအောင်မလားဟင်းတကုတ်ကုတ်ကိုနှစ်နေတာပါနော်အဲ့ဒီတော့အဲ့ဒီကနေပြီးတော့ဆက်ပြောလိုက်တော့ဘာဖြစ်လဲငရဲ့ရောက်ပြီဘာဖြစ်လဲဒီလောက်ပြင်းမှုကြီးကငရဲ့ရောက်လာတယ်ပြန်ဆက်ပြေးကြည့်လိုက်တော့အပြောခံရတဲ့ပုဂ္ဂိုလ်တွေကတည်းကသီလရှိတဲ့သောကောင်းကြီးဖြစ်တဲ့ကပ္ပဟုကတော့မှငါးပါးသီလမြဲကြပါတယ်နော်နားထောင်နေတဲ့ပရိသတ်တွေကလည်းငါးပါးသီလမြဲကြတယ်မှုသားဆိုဘယ်လိုဟာမှန်းတော့မသိကြဘူးသီလစင်ကြယ်နေတဲ့သောကောင်းကြီးကိုသွားပြီးတော့မှုသားပြောတယ်ပြင်းမှန်းပြီတယ်နော်အဲ့ဒီပြင်းမှန်းပြီတော့သီလစင်ကြယ်နေတဲ့သီလရှိတဲ့သောကောင်းကြီးကိုပြင်းမှန်းကြည့်တယ်ဘယ်လောက်အကြီးကျယ်တဲ့အပြည့်ရှိတယ်ဆိုတာကိုနည်းနည်းလေးစဉ်းစားကြနော်ငါဟန်ငါကုန်ကနှစ်မလားမနစ်ဘူးလားဒီမေကုန်းနေတဲ့ကိုကိုကိုမင်းကြီးနဖူးပေါ်ကိုလက်တင်ပြီးမေးလို့ကလည်းမေးနိုင်တယ်လက်ပေါ်ကိုနဖူးတင်ပြီးတော့မေးကျင်တယ်ဆိုရင်လည်းမေးနိုင်ပါတယ်ကြိုက်တယ်လို့မေးကြည့်နောက်တော့အာဒီရောက်ကစောင်းပြီးမှမေးတတ်တယ်ဆိုရင်ပေါ့စောင်းပြီးမေးနိုင်ပါတယ်ဘက်ကိုစောင်းလိုက်ဒီဘက်ကိုစောင်းလိုက်ဘယ်ဘက်စောင်းပြီးမေးကျင်လဲမေးလို့ရတယ်ညာဘက်စောင်းပြီးမေးကျင်လဲမေးလို့ရတယ်မေးပြီးတဲ့အချိန်ကမှဘာလုပ်လဲဖြေလက်ဖြေကြည့်ပါနော်တချို့တော့ကတချိန်တုန်းကဘုန်းကြီးကြားခဲ့ပူပါတယ်ပုဂ္ဂိုလ်တူကပြောတယ်သူရင်စင်းပြီးတော့ခံမယ်ဟောဒါကပါဇက်ကပြောတာပါတကယ်တော့ရင်စင်းပြီးခံရမယ်ဆိုတဲ့အခြေအနေရောက်လို့ရှိရင်ခံနိုင်မှာမလားမခံနိုင်ပါဘူးဒါကြောင့်နည်းနည်းလေးကိုယ့်ဘက်ကိုသနာမယ်ဆိုလို့ရှိရင်တော့တော်တော်လေးကိုဆန့်ကျင်တင်ပါတယ်ဟုတ်တယ်မဟုတ်လားကဲကြားတော့ကြားတယ်မကျင့်ဘူးမကျင့်ရင်ကြားတဲ့တရားနဲ့ဒီပုဂ္ဂိုလ်ဒီပြည့်စုံမလားမပြည့်စုံဘူးအေးနောက်တစ်ခုညောမူရစေဝါပေါ့ဘုန်းကြီးတို့ဒီသိမ်းမှာမူရစေဝါတောက်စားတဲ့ပုဂ္ဂိုလ်တွေကိုယဟန်ဖတ်ပြီးဆိုရင်တော့တော်တော်များများအလုခံပါတယ်တချို့ဘယ်လို့မှမဆုနိုင်ဘူးမူရစေဝါမတောက်စားရဘူးမသုံးသွင်းရဘူးဆိုတဲ့ဤတရားလေးမကြားဘူးလားကြားတယ်ဒါပေမဲ့အဲ့ကြားတဲ့တရားနဲ့ဒုက္ခပြည့်စုံလားမပြည့်စုံမပြည့်စုံတဲ့အတွက်မဖြစ်နိုင်လေမပြည့်စုံတဲ့ပုဂ္ဂိုလ်တွေသွားတဲ့လမ်းလက်ရောက်မိမိကိုယ်ကိုမိမိနှစ်ပြီးတတ်နေတာနဲ့မတူဘူးလားတူနေတယ်ဒီတော့မိမိတို့ကသီလရှိပါတယ်လို့အမြင်ခံပြီးတော့သီလကိုသီလအကြောင်းကိုကြားပါလျက်နဲ့သီလနဲ့မပြည့်စုံဘူးဆိုရင်ကြားတဲ့တရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်လို့ပြောနိုင်မလားမပြောနိုင်ဘူးအဲ့ဒီအဖြစ်ကိုဘုရားကကိုဟောနေတယ်အပ္ပတုတ္တသုတေနအနုပ္ပပန္နောအပ္ပတုတ္တဘုသူတ္တလည်းနိဗ္ဗာန်ဤသုတေနကြားသောတရားနှင့်အနုပ္ပပန္နောပြည့်စုံမှုလည်းမရှိဘုရားရှင်ရဲ့တရားတွေကိုကြားတဲ့အပိုင်းနာကြားတဲ့အပိုင်းမှာနည်းနည်းလေးပဲနားတယ်ဘုသူတ္တလေးကနည်းနည်းလေးပဲရှိတယ်ရှိပြီးတော့လည်းအဲ့ဒီကြားတဲ့တရားနဲ့သူကမပြည့်စုံမြန်ဘူးနောက်တစ်ခုအပ္ပတုတ္တနိဗ္ဗာန်သောဘုသူတ္တရှိ၏သူတေနာကြာနာထသောတရားနှင့်ဥပပန္နောပြည့်စုံ၏ပုဂ္ဂိုလ်တယောက်ကျတော့ဘုသူတ္တလေးနည်းနည်းပဲရှိတယ်ဒါပေမဲ့ကြားထားတဲ့တရားလေးနဲ့ကသူကပြည့်စုံပါတယ်ရိုးရိုးသေးသေးသူကသိတယ်လို့တော့လိုက်နာတယ်နော်နောက်တစ်ခုဘုသူတ္တများသောအကျဘုသူတ္တသူတေနာဥပပန္နောဘုသူတော်များသောအကြံဉာဏ်ရှိသူတေနာကြားထားသောတရားနှင့်အနုပ္ပန္နောပြည့်စုံမှုမရှိဘုသူတော်တွေသိများတယ်သူကသွားရှင်းပြန်စကားပြောလို့မရဘူးတရားရင်လွတ်တဲ့တို့ပြောတတ်တယ်သူကနိုင်အောင်ဘယ်လိုမှပြောလို့မရဘူးသူကသိတတ်တယ်ဒါပေမဲ့လို့သူတေနာမိမိကြားထားတဲ့တရားနှင့်အနုပ္ပန္နောပြည့်စုံမှုမရှိ မိမိကြားနာတဲ့တရားနဲ့သူကနည်းနည်းလေးမှပြည့်စုံတဲ့ပုဂ္ဂိုလ်မဟုတ်ပါဘူး။ဘုရားတရားတွေသင်တော့သင်ထားတယ်ကြားတော့ကြားတယ်ကြားတဲ့တရားနဲ့သူကပြည့်စုံလားမပြည့်စုံဘုသူတ္တရာရှိပါလေ။မသိလို့ဘုသာပြောနေတာမဟုတ်ဘူးသိလျက်နဲ့ဘုသာပြောနေတာ။မသိလို့ယံဖြစ်နေတာမဟုတ်ဘူးသိလျက်နဲ့ယံဖြစ်နေတာ။မသိလို့ဆောင်းကြီးအောင်ကြီးလုပ်နေတာမဟုတ်ဘူးသိလျက်နဲ့ဆောင်းကြီးအောင်ကြီးလုပ်နေတာဟုတ်သလား။ဟမ်ဟုတ်ကြလား။ဘလူးမမပြောပါလားဟန်ကြနေတယ်ကောင်းပြီနန္တကုဘုသူတော်သုတေနာဥပပန္နောဘုသူတော်များသောအကြမ်းင်းရှိသုတေနာကြားထားတဲ့တရားနည်းနဲ့ဥပပန္နောပြည့်စုံ၏ဒီလိုပုဂ္ဂိုလ်လည်းရှိတယ်ပေါင်းလိုက်တော့ပုဂ္ဂိုလ်ဘယ်နှမျိုးလဲ၄မျိုးအဲ့ဒီပုဂ္ဂိုလ်၄မျိုးကိုမြတ်စွာဘုရားကချက်တင်ပြီးဟောတယ်ပဋိသင်္ဇဘိခွေပုဂ္ဂလောအပ္ပတုတောဟောတိသုတေနာအနုပပန္နောစိတ္တယံတို့ဘုသူတော်ကလည်းနည်းနည်းလေးပဲရှိတယ်ကြားထားတဲ့ဒီတရားနဲ့လည်းမပြည့်စုံဘူးဆိုတာဘယ်လိုပုဂ္ဂိုလ်တွေလဲ။ဣဒ္ဓဘိခဝေဧကိသတပုဂ္ဂလတအပကံတုတံဟောတိ။တုတံဉာဏ်ဝိယကရဏံကတာဥဒါနဣတိယုတ်တကဇာတကအဘုဒ္ဓဓမ္မဝိရဏံ။ဘိခဝေစိတ္တယံတို့ဣဒ္ဓဤသံဃာတော်များတွင်၌ဧကိသတပုဂ္ဂလတအချို့သောပုဂ္ဂိုလ်အားအပကံနေပါသောတုတံအကြမြင်ဘုသူတ္တိဟောတိဖြစ်ပေါ်၍နေပေ၏။ဒီမှာမြတ်ကြီးရဲ့သာသနာတော်ထဲမှာတချို့တချို့ပုဂ္ဂိုလ်တွေမှာဘုသူတ္တနည်းနည်းလေးပဲရှိတယ်။ဘာဖြစ်လဲ။သုတ္တံကိယဝိယကရဏကန္တာဥဒ္ဒနာဣတိယုတ်တကဇာတကအဘုဒ္ဓဓမ္မဝိရဏံသုတ္တံသုတ္တံတရားကို၎င်း ဒီယံကိယတရားကို၎င်းဝိယကရဏဝိယကရဏတရားကို၎င်းကာထာကာထာတရားကို၎င်းဥဒ္ဒနာဥဒ္ဒံဥဒ္ဒံတရားကို၎င်းဣတိယုတ်တကဣတိယုတ်တကတရားကို၎င်းဇာတကဇာတရားကို၎င်းအဘုဒ္ဓဓမ္မအဘုဒ္ဓဓမ္မတရားကို၎င်းဝိဒနာဝိဒနာတရားကို၎င်းအပကံနေနေပါပါသူတန်ကျမ်းနာခဲ့ဘုဒ္ဓီဟောတိဖြစ်၏အဲ့ဒီလိုဘုရားဟောထားတဲ့တရားတွေဥစ္စာပိဋကသုံးပုံရှိပါတယ်ပိဋကအနေနဲ့သူ့ပေါ်နေပိဋကဆိုတာကပါတယ်ရှင်းအောင်လို့ပြောတာနော်ဘုရားဟောထားတဲ့တရားလေးတွေကိုရှင်းသုံးလုံးနဲ့လက်ပြီးထည့်လိုက်ထည့်လိုက်လို့ရှိရင်ရှင်းသုံးလုံးရတယ်အဲ့ဒါကတုတ်တန်ဆိုတဲ့ရှင်းအောင်လေးတစ်ခုအမိဓမ္မာဆိုတဲ့ရှင်းအောင်ကတစ်ခုဝိနည်းဆိုတဲ့ရှင်းအောင်ကတစ်ခုပေါင်းလိုက်တော့ရှင်းပြန်နှလုံးရှိတယ်သုံးလုံးအဲ့ဒီချင်းတော်ကိုပိဋကလို့ခေါ်တာပဲနော်အဲ့ပိဋကအနေနဲ့စုပုံလိုက်တော့သုံးခုနိဂေအနေနဲ့ကျတော့ငါးရနိဂေနိဂေမိသီမနိဂေသယုတ်တနိဂေအင်္ဂုတ္တနိဂေသုတ္တနိဂေဆိုပြီးတော့နိဂေငါးရရှိတယ်အင်္ဂါအနေနဲ့သဘောတူရကိုစုပုံလိုက်ရင်အင်္ဂါ၉ဌာန်ရှိတယ်အဲ့ဒီအင်္ဂါ၉ဌာန်ကိုဘုရားကဟောပြတယ်နံပါတ်၁သုတ္တသုတ္တအမည်ရတဲ့အခုယရဏသုတ္တမင်္ဂလသုတ္တအစရှိတဲ့သုတ္တအမည်ရတဲ့သုတ္တတော်ခမများများကိုတော့သုတ္တန်လို့ခေါ်ပါတယ်နော်အနတ္တလက္ခဏသုတ္တန်သမစကြသုတ်တံအဆက်ရှိတဲ့သုတ်တွေမာသရိပရဏသုတ်တံအဆက်ရှိတဲ့သုတ်တွေပဲ။ဂေယဆိုတာကတော့ဂါထာနဲ့စကားပြေနှစ်ခုကိုရောပြောင်းပြီးဟောထားတဲ့တရားလိလာတော်တွေကိုဂေယလို့ခေါ်တယ်။ဝေယကရဏဆိုတာကတော့စကားပြေတက်တဲ့ဟောထားတဲ့တရားတွေကိုဝေယကရဏလို့ခေါ်ပါတယ်။အထူးသဖြင့်တော့အပိဓမ္မာပိရိကတရားစကားပြေတက်တဲ့ဟောထားတဲ့တရားတွေများကြတယ်နော်။ဂါထာဆိုတာကတော့ဓမ္မပဒတို့လို့ဂါထာလေးတွေတက်တဲ့ဟောထားတဲ့နေရာမျိုးကိုတော့ဂါထာလို့ခေါ်တယ်။ဥဒ္ဒနာဆိုတာကတော့ဘုရားရှင်ဝမ်းမြောက်ဝမ်းသာလွတ်လွတ်ဥဒ္ဒံကျွင့်နေတဲ့ဂါထာလေးတွေကိုတော့စူပေါင်းထားတယ်အဲ့ဒါလေးတွေကိုဥဒ္ဒံလို့ခေါ်ပါတယ်နော်ဣတိဥဒ္ဒကဆိုတာကတော့ဥဒ္ဒထေတံဘဂဝတ္တစသဖြင့်မြတ်စွာဘုရားဒီလိုဟောခဲ့ပါတယ်စသဖြင့်အဲ့ဒီလိုအစချီပြီးတော့သင်္ကန်းနဲ့တင်ထားတဲ့တုတ်တန်လေးတွေတော်တော်များများရှိတယ်အဲ့ဒီလိုတုတ်တန်မျိုးကိုတော့ဣတိဥလို့ခေါ်ပါတယ်ပါဠိတော်တစ်ခုသိတဲ့ရှိတယ်နော်ဗန္ဓကဆိုတာကတော့အလုံးကြပ်မှုတွေဇတ်တော်တရားလည်လာတွေဖြစ်ပါတယ်အဘုဒ္ဓဓမ္မဆရာကတော့မဖြစ်စဖို့ဦးအစ်စ်အံဩဝင်ကောင်းတဲ့တရားဒေသနာတော်လေးတွေကိုစူပေါင်းပြီးဟောထားတာစူပေါင်းထားတာကတော့အဘုဒ္ဓဓမ္မလို့ခေါ်တယ်။ဝေဒနာဆရာကတော့တရားတစ်ခုမှအမေးနဲ့အဖြေရှိတယ်။အဲဒီတော့အမေးဖြေပြီးလို့ပြီးဟောလိုက်တဲ့အခါမှာဒီတရားဒေသနာဆုံးသွားတဲ့အချိန်ကမှဝေဒနာခေါ်တဲ့အသိဉာဏ်လည်းရတယ်။ဒုက္ခခေါ်တဲ့နှစ်သက်ဝမ်းမြောက်မှုလည်းရရှိကြတယ်။အဲဒီလိုအသိဉာဏ်လူတွေရပြီးတော့နှစ်သက်ဝမ်းမြောက်မှုရရှိတဲ့အမင်းအဖြစ်တရားလေးနာတော်များဆိုတော့ဝေဒနာလို့ခေါ်တယ်။ပေါင်းလိုက်တော့အင်္ဂါ၉ဌာန်ပဲ။အဲ့ဒီအင်္ဂါ၉ဌာန်ရှိတယ်ဘုရားရှင်ရဲ့ဒီတရားလေးနာတော်တွေကိုသူကနည်းနည်းလောက်တော့ကြားဘူးလေ။နည်းနည်းကြားဘူးပြီးတော့ဘာဖြစ်လဲ။သောတန္တအပကန္တသုဒ္ဓတနာအထမညာယဓမ္မမညာယဓမ္မနုဓမ္မပရိပန္နောဟောတိ။သောထုပုဂ္ဂိုလ်သည်တတအပကန္တသုဒ္ဓတထိုနည်းနည်းပါပါကြားနာထားတဲ့တရားတော်ဤအထံနေဒီဘက်ကိုနာအညာယမသိသိသိဖြစ်တဲ့ဓမ္မအဋ္ဌံပရမတ္ထတရားကိုအနတ္တဘောတရားကိုနာအညာယမသိသိသိဖြစ်ပေ ဓမ္မအကြောင်းတရားကိုနာအင်းညာကြမသိရှိသည်ဖြစ်၍ဓမ္မလူဓမ္မပရိပန္နတရားတော်သို့အစဉ်လျောက်၍ကျင့်တတ်သောအခြင်းမရှိအခြင်းရှိသည်ငါဟောသည်မဖြစ်ပေ။အဲဒီပုဂ္ဂိုလ်ကကျမ်းသာထားတဲ့တရားလေးနည်းနည်းပဲရှိတယ်။ဘုဒ္ဓတရားလေးကနည်းနည်းရှိတယ်။နည်းနည်းရှိပြီးတဲ့အချိန်ခါမှာမိမိရရှိထားတဲ့ဒီကျမ်းသာရမှုတဲ့တရားလေးရဲ့အနဲ့အဓိပ္ပာယ်လည်းမသိဘူး။ပရမတ္ထဓမ္မသဘာဝလည်းမသိဘူးအကြောင်းတရားလည်းမသိဘူးဒီနေ့တော့အဋ္ဌခေါ်တဲ့အကျိုးလည်းမသိဘူးဓမ္မခေါ်တဲ့အကြောင်းလည်းမသိဘူးနော်မသိတဲ့အတွက်မသိုံနဲ့မကဘူးဓမ္မလူဓမ္မပရိပန္နခေါ်တဲ့ဒီကြားထားတဲ့တရားလေးကိုအစဉ်လျှောက်ပြီးတော့လည်းကျင့်ကြံချက်ကိုပေါ်များအထောက်အပံ့ကလည်းမရှိဘူးဣဟံခောဘိက္ခဝေပုဂ္ဂလောအဘသူတောဟောတိသုတေနနုပ္ပပန္နောဘိက္ခဝေရှင်သာယံတောယေဟောဤသို့လျှင်ပုဂ္ဂလောပုဂ္ဂိုလ်သည်အဘသူတ္တေဘသောဘုသူတ္တရှိသည်ဟုတ်တော်ဖြစ်၍သူတေနာဉာဏ်ရသောတရားနှင့်ဉာဏ်၍ထအပ်သောတရားနှင့်အနုပပန်သောမပြည့်စုံတဲ့ပုဂ္ဂိုလ်သည်ဟောသည်ဖြစ်ပေ၏။အဲဒီလိုပုဂ္ဂိုလ်မျိုးကိုဘုသူတ္တနည်းနည်းတော့ရှိတယ်။ဒါပေမဲ့ကြားထားတဲ့တရားနှင့်မပြည့်စုံတဲ့ပုဂ္ဂိုလ်ကိုခေါ်တယ်မကျင့်မှုပေါ့။ကြားတာကလည်းနည်းနည်းလေးပဲကြားတယ်နေနေပါပါပဲတရားတော်နဲ့ပတ်သက်ပြီးမိမိတို့ဘာသာရေးစံပင်နဲ့ပတ်သက်လို့နေနေပါပါလို့တော့ကျမ်းစာပုတယ်သင်ပုတယ်လေ့လာပုတယ်ဒါမင်းနဲ့သိသလောက်ကျင့်သလားမကျင့်ဘူးအဲ့ဒီလိုပုံပုံတွေလောကမရှိဘူးလားရှိကြတယ်ကဲနောက်ပုံပုံတစ်မျိုးများစွာဘုရားဟောပြတယ်ကတိဇာဘိခွေပုဂ္ဂလောအဘသူတောဟောတိသူတေနဥပပန္နောတခြားပုဂ္ဂိုလ်သူကတော့နံပါတ်1ပုဂ္ဂိုလ်သူကဘယ်လိုပုဂ္ဂိုလ်လဲအကျဉ်းမြင်ဘုသူတ္တလေးသံပင်ပရိယနဲ့ပတ်သက်လို့ဘုရားရှင်ရဲ့တရားတော်နဲ့ပတ်သက်လို့ဘုသူတ္တနည်းနည်းလေးတော့ရှိတယ်ဒါပေမဲ့လို့သုတေနဥပပန္နောယဉ်ကျင့်ထားတဲ့တရားသိသမျှတရားလေးကိုကြည့်ပြီးစုံစုံဖြစ်ခြင်းနဲ့တဲ့ဘယ်လိုလဲဣဒ္ဓဘိက္ခဝေအေကေသန္တာပုဂ္ဂလတာအဘကံတုတံဟောတိတုတံခေယဝေယကရဏံကာတာဥဒနာဣတိယုတ်တကဇတကံအဘုဒ္ဓဓမ္မဝိရလံဘုနကအင်္ဂါ၉ဓာတ်နဲ့ပြည့်စုံနေတဲ့ဘုရားရှင်ရဲ့တရားတော်ကြီးနည်းနည်းလောက်တော့သူကကြားဘူးတယ်ကျမ်းသာဘူးတယ်သောတန္တအဘကတာဘုအဘကံကတာတုတတာအထအမြညာယဓမ္မမြညာယဓမ္မလုဓမ္မပရိပန္နောဟောတိသောထုပုဂ္ဂိုလ်သည်တတအဘကတာတုတတာသူနည်းနည်းပါပါကျမ်းနာရင်ထအပ်တဲ့တရားတော်ဤအထံအနေအိဗေကိုအညာယသိရှိသည်ဖြစ်၍ဓမ္မအထံအကျိုးတရားကိုအညာယသိရှိသည်ဖြစ်၍ဓမ္မအကြောင်းတရားကိုလည်းအညာယသိရှိသည်ဖြစ်၍ဓမ္မနုဓမ္မပရိပန္နောလောဘုဒ္ဓတရားကိုပါအားလျောကြီးသောကျင့်ဝတ်ပရိပတ်ကိုကျင့်ကြံကြောကိုပေါ့မြအထုရရှိသည်ဟောသည်ဖြစ်ပေ၏ဧဝံခောဘိက္ခဝေပုဂ္ဂလောအဘသုတ္တဟောတိသူတေနဥပပန္နောဘိက္ခဝေသေတယံတောဧဝံခောဤသောလျှင်မဘုက္ကလောသူပုဂ္ဂိုလ်သည်အဘသူတ္တနိဗ္ဗာန်သောဘုဒ္ဓဘုသူတ္တရှိသည်ဟုတ်တော်ဟဖြစ်၍သူလေးနာကြံထအပ်သောတရားနှင့်ဥပပန္နောပြည့်စုံ၍နေတဲ့ပုဂ္ဂိုလ်သည်ဟောသည်ဖြစ်ပေ၏ဘုသူတ္တတော့နည်းနည်းဒါပေမဲ့လို့မိမိရရှိထားတဲ့ကြံနာထားတဲ့ဒီတရားကြီးရဲ့အနှစ်အဓိပ္ပာယ်ကိုလည်းသိတယ်ဒီနေ့ဒီရဲ့အနှစ်အဓိပ္ပာယ်ကိုသိရုံနဲ့ဘောကုဓမ္မခေါ်တဲ့စကလုံးနေကိုလည်းကြကြနေတာမှတ်မိတယ်။နောက်တနည်းပြောရင်တော့အကျိုးတရားကိုလည်းသိတယ်အကြောင်းတရားကိုလည်းသိတယ်။ပရမတ္ထဓမ္မသဘာဝတွေကိုလည်းထွန်းထွန်းသိတယ်။သင်္ခါရကတော့နည်းနည်းလေးပဲဘုဒ္ဓတကတော့သိမများဘူး။ဒါမင်းနဲ့သိတဲ့လောက်တရားလေးကိုတော့တကယ်လက်တွေ့ကျင့်တယ်။ကျင့်လိုက်တာဘယ်လိုကျင့်လဲ။ဓမ္မနုဓမ္မပရိပန္နောလောကုတ္တရာတရားကိုပါအားလျော်တော့ကျင့်ဝပရိပတ်ကိုကြည်ကြံကြုံကိုပေါင်းများအထုရရရှိသည်ဟောဒီဖြစ်လောကုတ္တရာတရားကိုမှနဲ့လျော်ညီနေတဲ့ကျင့်ဝတ်ပရိပတ်ကိုမိမိကသိသလောက်တကယ်လက်တွေ့လိုက်နိုင်ကျင့်တယ်။လောကုတ္တရာတရားကိုမှနဲ့လျော်ညီတဲ့ကျင့်ဝတ်ပရိပတ်ဆိုတာကဘာ၄လဲ။မိဘကိုယုံတည်စွာပြုစုလုပ်ကျွေးခြင်းကနေစပြီးတော့ဟောသောတပတ္တိမညာရဲ့ရှင်နန်းဂုဏ်ရဘုတိုင်အောင်သောကျင့်ဝတ်တွေကိုအလုံးဓမ္မနုဓမ္မပရိပတ်နဲ့ကျင့်ဝတ်လို့ခေါ်ပါတယ်။ဒီတော့ဒီပုဂ္ဂိုလ်တို့ကမိဘကိုယုံတည်စွာပြုစုလုပ်ကျွေးခြင်းသည်မင်္ဂလာတစ်ခုဖြစ်တယ်။ကောင်းကျိုးချမ်းသာတွေကိုရရှိသိနိုင်တယ်လို့ဘုရားတရားတစ်ခုကြားပြီ။ကြားလိုက်တဲ့လေးကိုသူကယူသည်လိုက်လာတယ်။မိဘကိုယူသည်ဆိုပဲပြုစုလုပ်ကျွေး။ဟော။အဲဒီလိုပြုစုလုပ်ကျွေးတဲ့နေရာမှာဒီကောင်းမှုကြောင့်နိဗ္ဗာန်ရပါခြင်းဆိုတဲ့ဥဒိတ္တံရှိခဲ့ရင်အဆင့်အတိုင်းမြင်သွားပြီ။ဒီတလောက်ကလေးကိုသူကကျင့်တယ်နော်။ ဒီဟန်ဆိုတာကမှုသားမပြောရဘူးကွ။ပြီးလိုက်တယ်။ပြီးတယ်နဲ့မှုသားဘယ်တော့မှမပြောဘူး။အသက်သာအသေးခံပဲဘယ်တော့မှမှုသားမပြောဘူး။ပြီးတော့ခင်းတူကျင့်။ပြီးလိုက်ကျင့်ဆိုတာမှုသားမပြောရဘူး။ပြီးတယ်။ပြီးလိုက်တဲ့အဲ့အတွက်အသက်သာအသေးခံပဲဘယ်တော့မှမှုသားမပြောဘူး။သိသိချာချာကျင့်။အဲ့ဒါကိုတို့ကဓမ္မနိဓမ္မပရိပါဏ။လောဘလန္ဒီယကိုဘအာလျော်နဲ့ကျင့်ဝတ်ပရိပါဒကိုကျင့်နေတယ်လို့ခေါ်တယ်။ဒါကသီလအဆင့်ပဲ။ရှင်းလင်းပြလိုက်တယ်။သမာဓိပဲ။မိမိစွမ်းအားရှိသလောက်ခင်ကြားဘူးလေ။ဉာဏ်မြတ်ကမ္မထံမကြားဘူးပဲထားအာနာပါနလေးအကြောင်းကြားဘူးလိုက်။အာနာပါနလေးလို့ရှင်းရတယ်။ဒီလောက်တော့နားလည်လိုက်တယ်သိတယ်။ရှင်းကိုရှင်းနေတယ်သင်ပြလိုက်တယ်။သင်တော်လေးကိုကြားကြနေတာရှင်းတယ်။ရှင်းလိုက်တဲ့သမာဓိစကံအောင်မြင်သွားပြီ။ထပ်ပါတော့ရှင်းလင်းပြလိုက်တယ်။ယောဂဗလိရှုအမဲသင်ပေးလိုက်တယ်သင်တော်ကလေးတို့ကကျင့်စံပြီးတန်ငန်နေတဲ့ဝိဝိသအောင်သူနားမလဲသင်တော်ကလေးကိုသူကျင့်လိုက်တယ်နန်းကိုဗလိရှုအမဲသင်ပေးလိုက်တယ်သင်တော်ကလေးကိုသူကျင့်တယ်ပြည့်စုံအောင်ကိုကျင့်လိုက်တယ်အကြောင်းတရားဗလိရှုအမဲသင်ပေးတယ်သတိချာချာကျင့်တယ်အကျိုးတရားတွေဗလိရှုအမဲသင်ပေးလိုက်တယ်သတိချာချာကျင့်တယ်ဝိဝိသဇာနဲ့တန်ငန်နေတဲ့ဘုဒ္ဓကနေတော့ဓမ္မဂရိကလုတ်ပြီးတရားဖို့နေနေစွာတော့မရှိဘူးမရှိပေမဲ့လည်းသူကသိတော့ကလေးကတော့သူမကျင့်ဘူးလားကျင့်နေတယ်ဒီနေ့ပြိဿထဲမှာဒီလိုပုဂ္ဂိုလ်တွေများပါလိမ့်မယ်အားငယ်ပြန်ရှိတာမရှိပါဘူးဘုရားရှင်ကဒီလိုပုဂ္ဂိုလ်မျိုးတွေကိုလည်းဘုရားရှင်ကချီးမွမ်းနေပါတယ်နော်သိတော့ကျင့်မယ်ဆိုရင်လည်းဘုရားရှင်ကရှိကြုံနေပါတယ်ဝန်ခံနေတယ်ဒါကဲပါငါဘုရားနိဗ္ဗာန်ရသည့်တန်အောင်သိချင်တာတို့ကိုလမ်းညွှန်ပေးမယ်လမ်းလမ်းလမ်းညွှန်ဘုရားကဒီလိုဖိတ်ခေါ်နေတာပါနော်အေးသိတယ်မကျင့်ဘူးအဲ့ဒီလိုပုဂ္ဂိုလ်တွေတော့ဘုရားရှင်ကမလုပ်တယ်လေဟမ်ရဲ့ရှင်ကမလုပ်လဲ။အဲပြောခြင်းလို့ပြောတော့နောက်ခိုင်းသွားလိုက်မယ်ဟုတ်တယ်မလား။ကြည့်ရတာလည်းရှိပါတယ်မှန်တယ်။ရှုံးချတာလည်းမှန်တယ်။နောက်ခိုင်းလိုက်တာလည်းမှန်တယ်။ဘုရားရှင်ကဥပ္ပခါထားလိုက်တယ်နော်။ဘာဖြစ်လို့လဲ။တက်ပြီးတော့နည်းနည်းသုတ်တန်လေးတစ်ခုရရဲဝင်လာတယ်ပြောလိုက်ရအောင်မယ်။ကျေးဇူးဆိုတဲ့မြင်းကြီးလေးတူကတနေ့မြတ်စွာဘုရားတန်ချိန်ကတ်တယ်။ချိန်ကတ်တဲ့အချိန်ခါမှာဘုရားရှင်ကသူ့ကိုမကြည့်နဲ့ကြည်ဒီသင်မြင်နေဖို့ရတဲ့အချိန်ကမှဘယ်ပုံဘယ်ပန်းဘယ်နည်းအဖြစ်ဆက်ဆုံးမှတလေသူ့ကိုမကြည့်မကြည့်တဲ့အချိန်ကမှတပည့်တော်တို့မြင်ကိုရတဲ့အချိန်ကမှအတုနည်းနဲ့လည်းဆက်ဆုံးမှကြည့်ပါလေအကျဉ်းနည်းနဲ့လည်းဆက်ဆုံးမှကြည့်ပါလေအတုနည်းအကျဉ်းနည်းနှစ်နည်းနဲ့ရောဆက်ပြီးတော့လည်းဆက်ဆုံးမှကြည့်တယ်အဲဒီလိုဘယ်နည်းဖြစ်သွားလဲ၃နည်းပေါ့အနုနည်းနဲ့တနည်းဆုံးပါလေ။နှစ်ကအကျဉ်းနည်းနဲ့ဆုံးပါလေ။သုံးကြတော့အနုနည်းအကျဉ်းနည်းနှစ်နည်းရောစက်ပြီးတော့လဲဆုံးဆုံးမှကြည့်။အဲဒီလိုဆုံးမှလို့မရဘူးဆိုလို့ရှိရင်မြင်းတို့ရဲ့အမျိုးအနှံချက်မပြည့်စုံပါစေနဲ့လို့ညှင်းညွှန်းပြီးတော့ဒီလိုလိုဒီမြင်းကိုတတ်ပလိုက်တယ်ဗျာ။ဟုတ်။အဲဒီလိုပြောလိုက်တဲ့အချိန်ကကြတော့ပြောပြီးပြီ။ဒီအချိန်ကလည်းဒီအချိန်ကသူကပြန်လျှောက်တယ်။မျက်စောပြန်လဲကျွတ်တဲ့ကျဝိနည်းတတ္တဝါတပည့်သံဃာတွေကိုရရှိတဲ့အချိန်ခါမှာမေပုံမေပတ်ဗဏိနအပ်ပြီးဆုံဆုံးပါပါတယ်သူကဖျက်ပြန်လျှောက်တယ်ရှောက်လိုက်တဲ့အချိန်ကျတော့လည်းမျက်စိကပြန်ပြီးတော့အမေ့ရှိပါတယ်အေးငါဖျက်ရှင်လဲနံပါတ်1အလူနည်းနဲ့လဲဆုံဆုံးမှကြည့်တယ်ကွယ်နံပါတ်2အကျန်းနည်းနဲ့လဲဆုံဆုံးမှကြည့်တယ်နံပါတ်3အကျန်းအလူအကျန်းနှစ်မျိုးရောချက်ပြီးတော့လဲဆုံဆုံးမှကြည့်တယ်အဲ့ဒီလိုဆုံဆုံးမှလို့မရဘူးဆိုလို့ရှိရင်ငါဖះရှင်တို့လည်းအဲ့ဒီပုဂ္ဂိုလ်ကိုတတ်ပလိုက်တယ်ဒီလိုပဲဖះရှင်ကအမေ့ရှိလိုက်အမေ့ရှိလိုက်တော့သူကပန်းချောက်တယ်မြတ်စွာဘုရားတပည့်တော်နားလေတာဟာဖះရှင်တို့မိဒီမှာဖူတော့ဘယ်တော့မှမပြောဘူးလို့သူတို့နားလေတယ်ဖះရှင်တို့မိဒီမှာသူတို့မအသက်ကိုဘယ်တော့မှမတတ်ဘူးလို့တပည့်တော်နားလေထားပါတယ်ခုမြတ်စွာဘုရားအမေ့ရှိလိုက်တော့ဒီစကားကိုတပည့်တော်ဘယ်လို့မှနားမလည်နိုင်ဖြစ်နေပါလေဆိုတော့မှမြတ်စွာဘုရားကအဲ့ဒီမှာအလိုနည်းနဲ့ဆုံးပါတယ်ဆိုတာကတော့အော်ညီဟာကောင်းမှုကုသိုလ်ဖြစ်တယ်ချစ်တာဒီကောင်းမှုကုသိုလ်ကိုသင်ကြိုးစားဟောရကလိလကျင့်စဉ်ဟောရကတမာတိကျင့်စဉ်ဟောရကပညာကျင့်စဉ်ဒီကျင့်စဉ်တွေကိုသင်ချင်တာတစ်စင်းတစ်စင်းဖြစ်တဲ့ကျုပ်ကိုပမ်းမြတ်အထုမဲ့ဆင်းနိဗ္ဗာန်ကိုရမယ်စသည်ဖြင့်အနုနည်းနဲ့ဆုံးဆုံးပါလိမ့်မယ်ဒီတချို့ပုဂ္ဂိုလ်ကျတော့အဲ့ဒီနည်းနဲ့ဆုံးမလို့မရဘူးတဲ့ဟောသင်ချင်တာမှုသားမပြောနဲ့သူ့နဲ့မတတ်ရဘူးသူ့နဲ့တတ်ရင်ငရဲ့ရောက်မယ်သူပစ္စည်းမတရားမယူရဘူးငရဲ့ရောက်မယ်သူတမ်းမြမပြည့်စည်ရဘူးငရဲ့ရောက်မယ်။မှုသားမပြောရဘူးငရဲ့ရောက်မယ်။စသည်ဖြင့်ဒီလိုအကျဉ်းကြီးနဲ့လေဆုံးဆုံးမှ။အဲဒီလိုတစ်ချို့တစ်ချို့ပုဂ္ဂိုလ်ကြတော့ ပါရံဒုက္ခိလူနဲ့နေမှာသုံးသံသောချမ်းသာကိုရရှိစေနိုင်တဲ့သီလဖြင့်စေတမတိဖြင့်စေပညာဖြင့်စေနေကုန်တဲ့တင်ပြပေးတယ်။မကောင်းတဲ့လူကြိုက်ခြင်းဖြစ်ခြင်းချင်းပြေဟုသောအကြောင်းကြောင့်ငြင်းရောက်မယ်ဆိုတဲ့အကြောင်းတွေလည်းဟောပြပေးတယ်။အကျမ်းနဲ့အနုနဲ့အကျမ်းနှစ်မျိုးရောဆက်ပြီးတော့လည်းဆုံးဆုံးမှပေးတယ်။အဲဒီလိုဆုံးဆုံးမှလို့မှမင်းကြီးနဲ့မှဒီပုဂ္ဂိုလ်တယောက်ဆုံးဆုံးမှလို့မရဘူးဆိုရင်တော့ငါဖျားရှင်တို့ဟာအဲဒီပုဂ္ဂိုလ်ကိုဘယ်တော့မှမဆုံးမှတော့ဘူး။မဆုံးမနိုင်ဖြစ်နေပြီဒီဘက်ကိုနေခြင်းပဲဘာဖြစ်လို့လဲဘုရားဆက်ရှိတော့အရိယာသရောကောင်းတို့ရဲ့ဌာန်မှာဘုနာတိဒုက္ခပေးမှလိမ့်ရလွတ်ကြောင်းတရားကောင်းကိုနာကြခွင့်ရပါမှတဏှာဝဆင်းရဲဒုက္ခကလွတ်နိုင်ပါတယ်ဘုရားဆက်ရှိတော့အရိယာသရောကောင်းတို့အကျဉ်းပြတ်တာဆုံးဆုံးပါတယ်အတိုင်မဲ့ခင်ရှင်ပါကျင့်တဲ့တရားတွေကိုတကယ်လက်တွေ့ကျင့်မှဒေဝေကြီးမှာဒေဝေဆိုကြီးမှာလွတ်မှာဖြစ်တယ်ဩဝေဆိုကြီးမှာလွတ်မယ်နာဝေဆိုကြီးမှာလွတ်မယ်ဒေဝေဆိုကြီးမှာလွတ်မယ်ဘုရားဆက်ရှိတော်အရိယာသရောကောင်းတို့ထံမှညီလုံးအိုဘေးနာဘေးသေဘေးမှလွတ်ရလွတ်ကြောင်းတရားကောင်းကိုမိမိကျမ်းနာကိုလုံးလုံးမရှိတော့ဘူး။သို့ဘုက္ကောအွန်လန်တည်းဒုက္ခဘေးမှလွတ်ပါတော့မလား?မလွတ်တော့။မင်္ဂလာကြီးမှထက်ခန့်ထက်ခန့်သူအသက်မခံရဘူးလား?အသက်ခံရမယ်။ဘဝတစ်ခုပြီးတစ်ခုပြိတန်နေနေလိုက်အိုးလိုက်နားလိုက်သေးလိုက်။နောက်ဘဝတစ်ခုပြောင်းများပြိတန်နေနေလိုက်အိုးလိုက်နားလိုက်သေးလိုက်။နောက်ဘဝတစ်ခုပြောင်းများပြိတန်နေနေလိုက်အိုးလိုက်နားလိုက်သေးလိုက်။သေလို့ဆုံးအောင်မလား?မဆုံးတော့။မဆုံးမှုဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကအသက်ခံရတာเนี่ยမတူဘူးလားအတူတူပဲအဲ့ဒီပုံစံပေါ့နော်ခုမြတ်စွာဘုရားကတော့ဒါလမ်းပြပေးနေတာပဲနော်ခုဒီမှာဒီပုဂ္ဂိုလ်ကအငြင်းပြမရှိပါဘူးသူအကြမ်းမြင်ဘူးဆိုတဲ့နည်းနည်းလေးတော့ရှိတာမှန်တယ်ဒါပေမဲ့လို့သီးသလောက်ကိုသူတကယ်လက်တွေ့မမြင်ဘူးလားမြင်နေတယ်ဒါကြောင့်ဘုသူတ္တနဲ့ပေမဲ့လို့ကျမ်းလာရတဲ့အတိုင်းအတာပမာဏအနည်းအဖြင့်မိမိတန်တန်မှကျမ်းသာရတဲ့ဒီတရားလေးတွေပြည့်စုံအောင်ပြည့်ညာညွတ်ကိုပမ်းမြအပ်ထုတ်တယ်။ဒါကဒုတိယပုဂ္ဂိုလ်တစ်မျိုး။နောက်ပုဂ္ဂိုလ်တစ်မျိုးကြတော့ဘုသူ့တ္တတော့များပါရဲ့။ဒါပေမဲ့လို့ကျမ်းသာရတဲ့တရားတွေနဲ့သူ့တန်တန်မှပြည့်စုံမှုမရှိဘူး။ဘယ်လိုပုဂ္ဂိုလ်လဲ။သီလဘိက္ခဝေအေကိသတ္တပုဂ္ဂလတ္တဘုက္ခံတုဒ္ဓဟောတိသုံးတံကိယဝိယကရဏကတာဥဒနာဣတိယောတကသန္တကအဘုဒ္ဓဓမ္မဝိရဏံခုနကပြောခဲ့တဲ့အင်္ဂါ၉ဓာတ်နဲ့ပြည်စုံနေတဲ့ဖျားရှင်တရားတွေသူသင်းသင်းချာချာသင်ထားတယ်ကြောက်ကြနက်နက်နဲ့ကျွမ်းကျင်တယ်မိရိကလောကုတ္တရာလေးကျွမ်းကျင်နေတဲ့ပုဂ္ဂိုလ်ဖြစ်နေပြီဒါပေမဲ့လည်းမဖြစ်နဲ့သောတန္တဘုက္ခန္တာသုဒ္ဓတာနာအဋ္ဌအမိညာယနဓမ္မမိညာယဓမ္မနုဓမ္မပရိပန္နောဟောတိသောတောပုဂ္ဂိုလ်သည်တထဘုသူတ္တသတ္တတဘုက္ခန္တသုဒ္ဓတထုံများပြသောအကျဉ်းမြင့်ရှိသောတရားတော်ဤအထံတရားကိုအနေသောပုဂ္ဂိုလ်၌အညာယမသိရှိသည်ဖြစ်၍ဓမ္မအကြောင်းတရားကိုလည်းပဲ၌အညာယမသိရှိသည်ဖြစ်၍ဓမ္မနိဓမ္မပရိပန္နောလောကုတ္တရာတရား၅ပါးအားလျော်ညီသည်ခြင်းဝပရိပတ်ကိုသိဉာဏ်ကြောင့်ဘာများအထုံးလျက်ရှိသည်နာဟောတိမဖြစ်ပေ။ဒီကနေ့သင်ထားလိုက်တာဘုသူတ္တရာကလည်းတော်တော်များနေပြီ။ဒါပေမဲ့လို့ဒီဘုသူတ္တရီများနေတဲ့ဒီပုဂ္ဂိုလ်ဟာဘာဖြစ်နေသလဲ။သင်္ခါရတရားရဲ့အနှစ်အဓိပ္ပာယ်တကျဏနာမသိဘူး။ပုပ္ပအခရာလည်းတကျဏနာမသိဘူး။ဒီနည်းအားဖြင့်တော့သင်္ခါရတရားဒီအဋ္ဌလည်းခေါ်တဲ့ပရမတ္ထအတ္တတည်းလည်းသိရကြမသိဘူး။ထိုတရားဒီရဲ့ထိုပရမတ္ထအတ္တခေါ်တဲ့သိစိတ္တရဲ့ယုံကြည်ရဲ့အကြောင်းတရားတွေလည်းဟုတ်တယ်မှန်စွာမသိဘူး။သင်သိတော့သိတယ်။တကယ်လက်တွေ့ပြင့်နေမသိဘူး။မသိုံနဲ့မကဘူး။လံကုန်တန်တရား၉ပါးအားလျော်ညီညီတဲ့ညွန့်ပฏิပတ်ကိုလည်းလက်တွေ့မကျင့်ဘူးမကျင့်တဲ့ပုဂ္ဂိုလ်ကဘာလဲအေဝံခောပင်ခဝေပုဂ္ဂလောဘုသူတောဟောတိသူတိနအနုပ္ပပန္နောဘိက္ခွေခြေသာယံတို့အေဝံခောဤသို့လျင်ပုဂ္ဂလောပုဂ္ဂိုလ်တယောက်သည်ဘုသူတော်များသောအကြောင်းမြင့်ရှိသည်ဟုတ်တော်ဖြစ်၍ဟုတ်တော်ပြီးဖြစ်၍တော်လည်းပဲသူတိနကျမ်းနာထာယသောတရားနှင့်အနုပ္ပပန္နောမပြည့်စုံတဲ့ပုဂ္ဂိုလ်သည်ဟောတိဖြစ်၏ဘုသူတ္တရောများပါရဲ့ဒါပေမဲ့ကျမ်းနာထားတဲ့တရားနဲ့သူဟာပြည့်စုံတဲ့ပုဂ္ဂိုလ်တော့မဟုတ်ဘူးဘာဖြစ်လို့လဲလက်တွေ့မကျင့်လို့ပဲနောက်ပုဂ္ဂိုလ်တစ်မျိုးအကြမ်းမြင်ဘုသူတ္တလည်းရှိရဲ့ကျမ်းထားတဲ့တရားနဲ့ပြည့်စုံတယ်အဲ့ဒါဘယ်လိုပုဂ္ဂိုလ်လဲလို့မေးတော့ဣဒ္ဓဘိက္ခဝေဧကိသန္တပုဂ္ဂလတ္တဘုက္ခတုတ္တံဟောတိတုတ္တံဇိယံဝိယကရဏံကထာဥဒနာဣတိယောတ္တကဇန္တကအဘုဒ္ဓဓမ္မဝိရဏံငင်္ဂါ၉ဓာတ်နဲ့ပြည့်စုံနေတဲ့မြတ်ရှင်ရဲ့တရားတွေကိုသင်္တိကြတင်ယူထားတယ်။ကြကြနတ်နတ်တင်ယူထားတယ်ဘုသူတ္တတွေသိညာနေပြီ။ညာနေပြီတဲ့အခါနောက်တစ်ခုဘာဖြစ်လဲ။သောတ္တမုခတ္တသုဒ္ဓတ္တအထာမိညာယဓမ္မမိညာယဓမ္မနုဓမ္မပရိပန္နောဟောတိ။သောထမဂောတိတ္တမုခတ္တသုဒ္ဓတ္တထိုများပြသောအကြောင်းမြင့်ရှိထားသောတရားတော်မြတ်၏ အထံတရားကိုအနတ္တဘောကိုအညာယာသိရှိသည်ဖြစ်၍ဓမ္မအကြောင်းတရားကိုလည်းပဲအညာယာသိရှိသည်ဖြစ်၍ဓမ္မတဏ္ဍာပရိပါဒလောဘုဒ္ဓတရားကိုပါအာလျောညီသည်ကျင့်ဝတ်ပရိပါဒကိုကျင့်ကြံကြုံပွားများအထောက်အထားရှိသည်ဟောဒီဖြစ်၏။ဘုရားရှင်ရဲ့ဗိဓိကဘုဒ္ဓတရားကသိညာတယ်ဗိဓိကဘုဒ္ဓတရားများလိုက်တဲ့အချိန်ကမှဒီဗိဓိကဘုဒ္ဓတရားနဲ့ပြည့်စုံနေတဲ့ဒီတော်ကောင်းကမလုပ်တယ်လေ။သူတရားတော်တည်းရဲ့အနက်ကိုလည်းသိတယ်ပုပ္ပအခရာရင်ကိုလည်းစနစ်တကျသိတယ်။ဒီနည်းအားဖြင့်သူတရားတော်ဒီမှာလာရှိတဲ့အဋ္ဌံခေါ်တဲ့ပရမတ္ထတန်တ္တတွေလည်းစနစ်တကျသိတယ်။ယုတ်ဒီနန်းလေးဟုတ်တယ်မှန်သွားသိတယ်။ဓမ္မခေါ်တဲ့အကြောင်းတရားဒီလည်းဟုတ်တယ်မှန်သွားသိတယ်။သိပြီတဲ့အခါအကြောင်းတရားနေတဲ့ကွာသူယုတ်နံဓမ္မသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့သူနေကြီးဝိပဿနာရှုတယ်။အဲဒီလိုဝိပဿနာရှုတာကဘာလို့ထားလဲလို့ပြီးတော့ဓမ္မနုဓမ္မပရိပါဏလောဘဒရာတရား၉ပါးအလျော်ညီနေတဲ့ရှင်းဝပရိပတ်ကိုတကယ်လက်တွေ့ကျင့်နေတယ်။အဲဒီလိုကျင့်လိုက်တဲ့အတွက်ဒီဘက်ကဘာဖြစ်သလဲ။ယောဂောမေခွေဘောဂလဘုဒ္ဓတော်ဟောဒီသူဒိနာဥပပန္နောဘိက္ခဝေစိတ္တယံတို့အင်းကဤတော့နှင့်ဘောဂလပုဂ္ဂိုလ်သည်ဘုဒ္ဓတော်များသောအကြောင်းဉာဏ်ရှိသည့်ဟောတော်အဖြစ်၍သူဒိနာဉာဏ်ထာအပ်ပြီးတဲ့တရားနှင့်ဥပပန္နောပြည့်စုံတဲ့ပုဂ္ဂိုလ်သည်ဟောဒီဖြစ်ပေ၏။ဘုဒ္ဓတော်၏လည်းအများကြီးရှိတယ်ကြားထားတဲ့တရားနဲ့လည်းပြည့်စုံနေမကောင်းဘူးလား။မိမိကိုယ်ရင်ကလည်းအကျမြင်ဖို့တုတ္တရှိတယ်။သူတို့မင်းကိုလည်းဟောကြားပြတာဆုံဆုံးမှနှိမ်တဲ့စွာအရင်သူပုဂ္ဂိုလ်တဏ္ဍာမှာမရှိဘူးလား။ကောင်းတယ်။သင်သိကျင့်သိအသိနှစ်မျိုးနဲ့တကယ်လက်တွေ့သိ။အဲဒီလိုပုဂ္ဂိုလ်မျိုးဆိုပြီးတော့လည်းလောကမှာတဦးရှိပါတယ်။ပေါင်းလိုက်တော့ပုဂ္ဂိုလ်ဘယ်နှမျိုးလဲ ?4 မျိုး။အဲဒီ4မျိုးဟောပြီးတဲ့အချိန်ခါမှာမြတ်စွာဘုရားရှေ့ဆက်ပြီးတော့ဂါထာလေးတွေနဲ့ဟောတယ်။အဘသူတော်မည်စေဟုနိသီလေသူအတ္တမဟိတောအဘသူတော်မည်စေဟုနိသီလေသူအတ္တမဟိတောဥပယေနန္ဒံဂရဟံတိသီလတောသသုတိနသာအဘသူတော်မည်နေပါသောအကြံမြင်ဘုဒ္ဓတရှိတဲ့ပုဂ္ဂိုလ်သီလေစေဟုနိအကယ်၍ဖြစ်ခဲ့ညာအသီလေသူသီလတော၌အတ္တမဟိတောကောသီလေသူသံသီလာတို့၌၎င်းအတ္တမရှိသောမတိတိသောတမာတိရှိသည်၎င်းစေဟောတိအကယ်၍ဖြင့်ညာအသီလေသူသံသီလာတို့၌အပရိမူဏကာရိဖြစ်ခြင်းလည်းမရှိသည်စေဟောတိအကယ်၍ဖြင့်ညာအတ္တမရှိသောတိတိသောတမာတိမရှိသည်လည်းစေဟောတိအကယ်၍ဖြင့်ညာအဥပေယေနနှစ်ပါးသုံးသောအကြောင်းကြောင့်နန္ထောပုဂ္ဂိုလ်မျိုးကသီလတောသသီလအဖြင့်၎င်းသူတိနသအကြံမြင်ဘုသူတ္တအဖြစ်၎င်းဥပိယေနနှစ်ပါးသောဖြင့်နံထုကဲ့သို့သောပုဂ္ဂိုလ်မျိုးကိုကရဟန္တိကရဲ့ကြကုန်၏ကဲ့ရဲ့တိုက်တဲ့ပုဂ္ဂိုလ်တွေပဲနော်ဘုရားကဒီကကြီးတွေပြောသလိုပဲပုဂ္ဂိုလ်မျိုးကအကြံမြင်ဘုသူတ္တလည်းနေတယ်နေခြင်းကြောင့်အကြံမြင်ဘုသူတ္တနေတဲ့အတွက်လည်းဒီပုဂ္ဂိုလ်ကဲ့ရဲ့တိုက်တယ်နောက်တစ်ခုသီလကြတော့လည်းသူကတကယ်မဖြစ်ခြင်းဘုသမာဓိကလည်းမရှိပြန်ဘူးသီလလည်းတကယ်မဖြစ်ခြင်းနဲ့အတွက်သီလအပြင်လည်းဒီပုဂ္ဂိုလ်မကဲ့ရဲ့တဲ့ဟုတ်လားကျေတဲ့အကြံမြင်ဘုဒ္ဓတာကလည်းနေပါတယ်ဘုရားဘာသာတော့အမိခံရဲ့မြို့ဗလဘုရားဘာသာအဆင့်တော့မပဲရှိတယ်မိမိဘာသာရေးအကြောင်းဘာမှနားမလဲဘူးနားမလဲတော့မဖြစ်တယ်ဟင်ဘုန်းကြီးတို့ကြည့်ကြည့်လို့ရင်ကန်းကြီးတို့ဘုရားကြီးကတော့ဆုံးဆုံးပါတယ်မသိတဲ့လူတွေကပြောတော့နားမလဲတဲ့လူတွေကယုံကြတယ်တဲ့ဘယ်နဲ့တော့ဒီကကြီးတွေဟုတ်တယ်မဟုတ်ဘူးလားဟမ်အဲ့ဒီအထက်မှာကိုပါသွားတာပဲဟုတ်တယ်မလား?ဒါကြောင့်အကြံမြင်ဘုသူတ္တကမရှိဘူးဆိုလို့ရှင်ဗဇာကြီးဟာပြီးသူများပြောတာလိုက်ပြီးနားထောင်နေရတာပဲကိုကရင်ကဘာမှမသိတာပဲဟုတ်တယ်မလား?အကြံမြင်သူပြောလိုက်တဲ့စကားတစ်ခုကမှန်နေရင်တော့မိမိတို့အကျိုးရှိမယ်မှားသွားခဲ့ရင်မိမိလည်းတစ်ခါရောပြီးမမှားနိုင်ဘူးလားမှားသွားပြန်ပြီမှားသွားလိုက်တော့အမှားကလွန်သွားလို့ရှိရင်ကြောက်တဲ့အထိကြမသွားနိုင်ဘူးလားကြောက်သွားနိုင်တယ်တိတ်ကြောက်ဖို့ကောင်းတယ်နော်ဒါကြောင့်အကြံမြင်ဘုသူတ္တနဲ့ပါရင်လည်းနဲ့ပါခြင်းဒီဟုသောအကြောင်းကြောင့်ကဲ့ရဲ့တဲ့တယ်လို့ဘုရားကဟောတယ်။သီလကျင့်စဉ်တွေရှိပါလေနဲ့သီလကျင့်စဉ်ကိုမကျင့်ဘူးသမာဓိရှိရင်ကျင့်စဉ်တွေရှိပါလေနဲ့ဒီသမာဓိကျင့်စဉ်ကိုလက်တွေ့မကျင့်ဘူးမကျင့်ရင်လည်းလက်တွေ့မကျင့်ခြင်းကြောင့်ဒီပုဂ္ဂိုလ်ဟာမကဲ့ရဲ့တဲ့ဟုလား?ကဲ့ရဲ့တဲ့တယ်။အဘသုတ္တမိသေဟောတိသီလေတုသုတ္တမဟိတောသီလတောနပတံတံတိနတသံပိစတိသုတံဟောပုဂ္ဂိုလ်တယောက်အဘသူတော်မိနေပါသောဘုဒ္ဓတရှိသည်မူလီစေဟောဒီအကယ်၍ဖြစ်ခြင်းမူလီဖြစ်ပါစေ။ဘောထုကဲ့သို့သောပုဂ္ဂိုလ်သည်သီလေသူသီလတို့၌သုတ္တမရှိတော်ကောင်းစွာတည်တည်သောစိတ်ဓာတ်ရှိပေ၏။ ဘုဒ္ဓကနဲ့ကျင်တော့နေပါသေးဒါပေမဲ့လို့သူကသီလတင်မှကောင်းကောင်းလေးစောင့်ကြည့်ပြီးတော့တကယ်လက်တွေ့တည်ကြည်တဲ့စိတ်ဓာတ်နဲ့ဖြစ်ကျင်နေတယ်သူတဲ့မတတ်ရဘူးဆိုပြီးတော့မှမတတ်ဘူးအတ္တအတိခံမယ်ကျန်တဲ့နဲ့နဲ့ကိုရိုးရိုးသေးသေးလေးဆက်ဆက်နဲ့ဖြစ်ကျင်သူမြင်စီမတရားမယူအောင်ဆိုယူကုန်မယူဘူးသူသားများမဖြစ်စီရဘူးဆိုဘယ်တော့မှမဖြစ်စီဘူးအတ္တအတိခံမယ်ရိုးရိုးသေးသေးဖြစ်ကျင်မူသားမပြောရဘူးဆိုဘယ်တော့မှမပြောဘူးအတ္တအတိခံမယ်ရိုးရိုးသေးသေးဖြစ်ကျင်တယ်မွေးရစေဝါရင်ရှောင်ရမယ်ဆိုရင်တကယ်လက်တွေရှောင်တယ်အတ္တအတိခံမယ်ဘယ်တော့မှမလွန်ကျွတ်ဘူးတဲ့နော်ကောင်းကောင်းလေးစောင့်ကြည့်ပြီးတော့သူကဖြစ်ကျင်တယ်ဒါကြောင့်ဘုသူကနဲကျင်လဲနဲပါခြင်းဒါပေမဲ့လို့သီလမှာတော့တကယ်စောင့်ကြည့်ပြီးတော့လက်တွေ့ကျင်တယ်ကျင့်လိုက်တော့မဖြစ်လေသီလတော်သီလကြောင့်နန္တောပုဂ္ဂိုလ်ကိုပတံတန်းတိချိန်မှတော်မူကြလေသောဤဩသီလရှိတဲ့ပုဂ္ဂိုလ်တကယ်သီလရှိတဲ့ပုဂ္ဂိုလ်ဘာမှသူကဘုသူကမရှိကြတော့မှန်တယ်ဒါပေမဲ့သီလတကယ်ရှိတဲ့သူတော်ကောင်းပဲဆိုပြီးတော့သူကိုချိန်မှကြတယ်နန္တသမေသတိသုဒ္ဓအတ္တတော်ပုဂ္ဂိုလ်ရဲ့တန်တန်၌သုဒ္ဓအကြမြင်မှုသုဒ္ဓတိကနတ္တသမေသတိမပြည့်စုံပေ။အော်ဘုသူတ္တတော်မရှိရဘူးပဲ။ဒါပေမဲ့လို့သီလစင်ကြယ်တဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ကသီလရှိတဲ့ပုဂ္ဂိုလ်ပဲဆိုပြီးသူတော်ကောင်းတွေကဒီသီလရှိတဲ့ပုဂ္ဂိုလ်ကိုမချီးမွမ်းကြဘူးလား။ချီးမွမ်းကြတယ်၊နှိမ့်သက်ကြတယ်၊မြတ်တုံးကြတယ်။အမတန်သီလရှိတဲ့သူတော်ကောင်းဆိုပြီးတော့ကြီးညိုကြတယ်၊လေးစားကြတယ်၊မြတ်တုံးကြတယ်။ဒါပေမဲ့လို့ဘုဒ္ဓတမရှိလို့မြတ်စွာဘုရားအလွန်ကြီးကဲ့ရဲ့သလားအလွန်ကြီးမကဲ့ရဘူးနော်သိတဲ့လောက်ကလေးကျင့်နေတာဆိုတော့ဘုရားရှင်မနှစ်သက်ဘူးလားနှစ်သက်တယ်ချီးမွမ်းတယ်ဘုဒ္ဓတပိစေဟောတိသီလေတုအတ္တမဟိတောသီလတောနံဂရဟံတိတတသံပိစတေသုတံပုဂ္ဂလောပုဂ္ဂိုလ်တယောက်သည်ဘုဒ္ဓတပိအကြမ်းမြင်ဘုဒ္ဓတများပြားတဲ့ပုဂ္ဂိုလ်သည်မူလီစေဟောတိအကဲ၍ဖြစ်ခြင်းဖြစ်ပါစေဘုဒ္ဓပုဂ္ဂိုလ်သည်ကာတိလေသို့သီလတို့၌အတ္တမဟိတောသောက်တိ၍ဉာဏ်မှုမရှိသီလတွင်မှာတကယ်တည်ကြည်တဲ့စိတ်ဓာတ်နဲ့ဖြစ်ကျင်နေတာကတော့မရှိဘူးဘုသူတ္တကတော့အမြဲတမ်းများတယ်သူတို့မေးကြည့်လိုက်သူမသိတာတစ်ခုမှမရှိဘူးသူမပြောတတ်တယ်လည်းတစ်ခုမှမရှိဘူးဒါပေမဲ့ပါးစပ်ကလေးတော့စောင့်ကြည့်လားမစောင့်ဘူးနော်နှုတ်ကလေးလည်းမစောင့်ကြည့်ဘူးကာယကံလည်းမစောင့်ကြည့်ဘူးဝစီကံလည်းမဆောင်သေးဘူးမနောကံကြတော့လည်းမဆောင်သေးဘူးဘယ်လိုပြောနိုင်လဲပုဂ္ဂိုလ်တရားကိုကြည့်လိုက်တော့ကာယကံဆောင်သေးမှုမရှိဘူးဝစီကံဆောင်သေးမှုမရှိဘူးဆိုရင်ဒီပုဂ္ဂိုလ်ကမနောကံနဲ့ဆောင်သေးမှုမရှိဘူးဆိုတာကတော့အကဲခတ်လို့မရဘူးလားရပါတယ်နော်ဒါပေမဲ့လို့ဒါကြောင့်ဒီပုဂ္ဂိုလ်မျိုးဘာဖြစ်လဲသီလတော်သီလ